ဝိဒါခတယကကြီးကမျိုးကုန်ဤအမျိုးမျိုးမိတဲ့အခါမှာဓမ္မဒိဋ္ဌိကုဏီမယဟနာသီရိမကပြန်ဖြစ်နေတဲ့စကားလေးပဲနော်။ဘုဝေခောကပတိဝိဒေပိတဝဝိသရိတဝပိသဝါဇံပိန္တတိခဟပတိတယကကြီးပုဗ္ဗေမပြောမိစေအခို၌ဝိဒေကိတဝဇံစီသိကု၍ဝိသရိတဝစဉ်းစား၍ပိဿနောကလနှင့်ဝါဇံတကားကိုပိန္တတိမြတ်စွာဘုရား၏ကာကြီးဆိုတဲ့စကားလေးတစ်လုံးပြောခြင်းဒီဆိုကြနော်မပြောမီမှာကာကြီးဆိုတဲ့စကားလုံးလေးတစ်ခုတော့ငါပြောမယ်ဆိုပြီးတော့ရှင်ဥစွာကျမ်းစီစိတ်ကူးကဝိတဝိသရကကျမ်းစီစိတ်ကူးထားသည့်ပုံစံအတိုင်းစကားလုံးအတန်လေးတွေထွက်ပေါ်လာတယ်ဒါကြောင့်ဒီစကားလုံးအတန်လေးတွေမှာကောင်းမွန်မှန်ကန်တဲ့သကလုံးအတန်ဖြစ်ခဲ့ရင်တမောဝန်စာမဲ့ခြင်းရဲ့ချင်းချုပ်မှုရှိတယ်နော်။ဒါကြောင့်ဒီသကလုံးအတန်နဲ့မှာဘုရားရှင်ဆွန်းလို့နေတာကတော့မူတာသကတိမှရှောင်ခြင်းနဲ့သကလုံးအတန်ကြီးဖြစ်ရမယ်။ဘုံတိုက်တဲ့သကတိမှရှောင်ခြင်းနေတဲ့သကလုံးအတန်ကြီးဖြစ်ရမယ်။ကျမ်းနဲ့သကတိမှရှောင်ခြင်းနေတဲ့သကလုံးအတန်ကြီးဖြစ်ရမယ်။ပိန်ခြင်းနဲ့သကတိမှရှောင်ခြင်းနေတဲ့သကလုံးအတန်မျိုးတွေဖြစ်ရမယ်နော်။ဒါကတော့ရေပုံရတတ်မှချင်းအရာပြောတဲ့စကားပါနော်။သူတော်ဒီတဲ့အချင်းချင်းနဲ့မပြောလို့မပြောတတ်တဲ့စကားဒီမပြောကြဘူးရအတ္တပြိဿနာကထာဆိုပြီးတော့ဘုရားရှင်သတ်မှတ်ပြီးဟောထားတာဒီလည်းရှိသူ32ပါးသောပြိဿနာကထာစကားဒီမှရှောင်ကြရဝိနည်းတိက္ခာဘုဒ္ဓောမှာမပြောရင်မပြောတတ်တဲ့စကားဒီမှဆိုဘုရားတိက္ခာဘုဒ္ဓင်းနဲ့ပြီးတော့ပြင်းညာထားသူပြင်းညာတဲ့စကားလုံးအတန်းကြီးကလည်းအကုန်လုံးရှောင်ကြရမှာဖြစ်တယ်နော်ဒါကြောင့်ဒီဝိတဝိသရတရားနှစ်ပါးသည်မာမတိတိမဂ်ခင်ဖြစ်ပေါ်လာ၏အတွက်သာကျေးဇူးများသည်မကကျေးဇူးများသည်သာမဟုတ်သည်မာမဝါစာမဂ်ခင်ဖြစ်ပေါ်၏အတွက်လည်းကျေးဇူးသည်ပြီများတယ်ဒါကြောင့်မာမသင်္ကပ္ပမဂ်ခင်၏အခြားမဲ့၌သမ္မာဝါစာမဂ်ခင်ကိုမြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်နော်ယတမဘာနာဣတိစီတေသာဂရိတမတိပထမဝါစာယတံဝိဒိတဝလောကေကမ္မန္တေပြောစဉ်တိတသမဝါစာကာယကမ္မန္တတဥပရိကာရိကတိသမဝါစာယအနန္တရသမကမ္မန္တောဟုတ်တော်သမဝါစာဟောပြီးတဲ့အချိန်ခါကျတော့သမကမ္မန္တမဖြစ်ကိုဘုရားရှင်ကဘာကြောင့်ထဲဟောရပြန်တယ်လဲအစီအစဉ်လေးဟောယတမအကျင့်ကြောင့်ဤတင်းစီတင်းဆဤမီဤမီသောအလုတ်ကိုလည်းဂရိဓမ္မပြုလုပ်ကြပါကုန်အံ့ဤတည်ဤသောပထမရှိဥစွာဝါစာယစကားဖြင့်ဝါစကလုံးအတန်ဖြင့်နဝီတိတဝါစီစဉ်ပြီး၍ဝါစီစဉ်ပြီးပါမှလောကီလောက၌ကမ္မန္တေလုံငန်းရအမျိုးမျိုးသောကိုပြောခြင်းဖြင့်ရှင်စေကြကုန်၏ဝါပြုလုပ်ကြကုန်၏တသမအထောကြောင့်ဝါစာနမဝါစာဟုခေါ်ဆိုအပ်တဲ့စကားဒီကာယကမ္မတကာယကံအာဥပ္ပဂါရိကံလျောသောပြည့်စုံကိုပြုလုပ်၍ပိဋကဤဣတိတမတောကြောင့်နမဝါစာယနမဝါစာမဖြင့်အနန္တရန်ချက်မဲ့နမကမ္မန္တောနမကမ္မန္တမဖြင့်ကိုဟောတော်ပြန်ခြင်းဟောကြတော်မူအပ်ပါ၏လောကမှာလုပ်ငန်းခွင်တစ်ခုပြုလုပ်ပြီးဆိုရင်ရှင်ဥစွာကြိုတင်ပြီးတော့ဘာလုပ်ရလဲစကားလုံးနဲ့အတိပေးဒီညခန္ဓာကြီးမှာတရားဟောမယ်တကယ်စက်စက်ကလေးဘာလို့ဒီညအချင်းညပေါ့တရားဟောမယ်ဆိုတဲ့လုပ်ငန်းခွင်တစ်ခုအတွက်ကြိုတင်ပြင်ဆင်ဖို့ရန်အတက်စကားကစကားလုံးအတန်လေးနဲ့ကြိုတင်ပြီးတော့အတိပေးရဒီညမဟုတ်ဖြစ်ဘူးမဟုတ်ဖြစ်ရင်လည်းမဟုတ်ဖြစ်ဘူးဆိုတဲ့လုပ်ငန်းခွင်တစ်ခုအတွက်ကြိုတင်ပြီးတော့စကားလုံးအတန်ဖြင့်အတိပေးရဟုတ်တယ်မလားအတိပေးပြီးတဲ့အချိန်ခါကျတော့မှတရားဟောခြင်းဆက်တဲ့လုပ်ငန်းရပ်ကလေးတွေကိုပြုလုပ်ကြတယ်ဒီပုံစံအတိုင်းပဲလောကမှာလဲ။ဒါရင်သမီးစီပေါ်ရဲ့အဆက်ရှိတဲ့ထိုးထိုးအရေးတွေကိုပြုလုပ်တဲ့အပိုင်းမှာပထမသကလုံးလေးနဲ့စီမံခံခွဲရ။သကလုံးနဲ့စီမံခံခွဲပြီးတဲ့အနောက်မှာစီမံခံခွဲထားသည့်အတိုင်းလုပ်ငန်းခွင်ကိုဆက်လက်ပြီးတော့ဆောင်ရွက်ကြရတယ်။ဒါကြောင့်မာမဝါစာမဂ်ခင်ပြီးသမ္မာကမ္မန္တမဂ်ခင်ကိုကျေးဇူးပေးပြီးတော့ညားတယ်။ကျေးဇူးပြုပေးတတ်တယ်နော်။အဲဒီလိုကျေးဇူးပြုပေးတတ်ခြင်းကြောင့်အဲ့ဒီလောကီသူပြုပေးတဲ့ခြင်းကြောင့်နာမဝါစာမဂ်ကြီးအချက်မဲ့နဲ့နာမကမ္မတမဂ်ကြီးကိုမြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်။နောက် သတ္တဝိတံဗန္နဝစီဒုသရိတံဒုဝိတံကာယဒုသရိတံဘာဟာယဥပယံဒုသရိတံပုရိတံဒေဝယတ္တမအာဇီဝဓမ္မကတိလံပုရတိနဣတရံတတ္တမတုဘိယနန္တရံတမအာဇီဝဝုံတော်ဘာနအနန္တမျိုးသောကသတ္တဝိတံ၄ပါးမြတ်ရှိသောဝစီဒုသရိတံဝစီဒုဇိုက်ကို၎င်းဒီဝိတံ၃မျိုးမြတ်ရှိသောကာယဒုသရိတံကာယဒုသရိုက်ကို၎င်းဘာဟာယပယ်စွန့်၍ဥပယံကာယဝစီအဖြင့်၂ပါးအပြတ်သောနဗ္ဗမြာသောဒုသရိတံဒုသရိုက်တရားကိုပရိန္ဒသေဝပြည့်စေသောဝါပြည့်စုံလာအောင်ဖြစ်ခြင်း၍နေသောပုဂ္ဂိုလ်ဤတန်တန်၌တန်လျင်ယတ္တမအကျဉ်းသောအာဇီဝဓမ္မကသီလအာဇီဝဓမ္မကသီလသည်ဘာလဲအာဇီဝဓမ္မကသီလအသက်မွေးမှုလျှင်ရှိခုမြောက်ရှိသောအာဇီဝဓမ္မကသီလသည်ပရတိပြည့်စုံ၍လတ်တတ်ပေ၏ဤတရသာအခြားသောပုဂ္ဂိုလ်ဤတန်တန်၌နဗုရတိမပြည့်စုံတတ္တမထောသောတရုပယန္တရံထောနှစ်ပါးဆုံးသောသမ္မာသင်္ကပ္ပမခင်သမ္မာဝါစာမခင်တို့ယထမေနသမ္မာအထောနှစ်ပါးဆုံးသောသမ္မာဝါစာမခင်သမ္မာကမ္မန္တမခင်တို့ယထမေနသမ္မာအာဇီဝသမ္မာအာဇီဝမခင်ကိုဟောတော်ဖျားရှင်ဟောကြားတော်မူအပ်ခဲ့လေသည်ဝေဒီလူໃຫယ်လေးပါးသိကြတယ်နော်မူတာပြောခြင်းဂုံးတိုင်ခြင်းကျမ်းနဲ့စကားပြောခြင်းပိသိနဲ့စကားပြောခြင်းဘာရလူကျိုက်သုံးပါတုတ်တဲ့သင်းသူသာသူ့ရည်စီမတရားယူခြင်းသူသာမရဖြစ်စီခြင်းဒီဝစီလူကျိုက်သုံးလေးပါးနဲ့ကာယလူကျိုက်သုံးပါးကိုပယ်စွန့်ပြီးတော့ကာယသူစရိုက်ဝစီသူစရိုက်လို့ခေါ်ဆိုအပ်တဲ့သူစရိုက်တရားနှစ်ပါးကိုဖြစ်ဖြစ်နေတဲ့သူတော်ကောင်းရဲ့တန်တမှာသာလျှင်အတ္တမေဝံကြောင့်ဆင်းရှိခုမြောက်ရှိတဲ့အာဇီဝဓမ္မကသီလပြည့်စုံလာနိုင်တယ်။ကာယသူစရိုက်တရားဝစီသူစရိုက်တရားကိုမဖြစ်ကျင့်တဲ့ပုဂ္ဂိုလ်ရဲ့သန္တာမှာဒီအာဇီဝဓမ္မကသီလဘယ်လိုမှပြည့်စုံပြီးမလာနိုင်ဘူး။နိဗ္ဗာန်ကိုလိုလားတောင်းတနေတဲ့သူတော်ကောင်းအဖို့ဒီအာဇီဝဓမ္မကသီလဒီအခြေခံအုတ်မြစ်ဖြစ်ပါတယ်။ဒီသီလမပြည့်စုံရင်သမာဓိမဖြစ်ဘူး။သမာဓိမဖြစ်ခရင်မင်းညာမဲ့ခင်ဆိုတာပေါ်ပြီးတော့မလာနိုင်ဘူးဒါကြောင့်သီလဓမ္မတိပညာတိခတ်သုံးရအခြင်းများကိုပြည့်စုံအောင်ဖြစ်ခြင်းတဲ့အပိုင်းမှာယောဂာတိအာဇီဝဓမ္မကသီလကိုပြည့်စုံအောင်ယောဂောဘဆိုတာပုဂ္ဂိုလ်ကဖြစ်ခြင်းအပါရဲ၅ပါးသီလဆိုတာနဲ့အာဇီဝဓမ္မကသီလဆိုတာကတော့သဘောချင်းနေတိတ်မကွာလှပါဘူးနော်ဒါကြောင့်ဒီသမ္မာဝါစာမဲ့ခင်သမ္မာကမ္မန္တမဂ်ရဲ့နှစ်ပါးရဲ့အချမ်းမဲ့တဲ့ဘုရားရှင်ဒီသမ္မာအာဇီဝမဂ်ကိုဟောကြားတော်မူခြင်းဖြစ်တယ်။နောက်တစ်ခုဧဝံသုဒ္ဓဇိဝေနပရိသုဒ္ဓောမိအာဇီဝတိဣဒံဝတ္တပရိသောတံအဂတဝါသုဒ္ဓဗမတိနဝိဟိရိတောနယုတ်တံအထကောသဗ္ဗဣရိယပတိတိဣဒံဝရိယမရမိတဗန္တိတတိသောဒဒနန္ဒရံသမ္မာဝါယမောဟုတ်တော်ယောဤသို့လျှင်သုဒ္ဓဇီဝေနစင်ပြေသောအတ္တမွေးမှုရှိသောယောဂဝန္ဆရပုဂ္ဂိုလ်သည်မင်္ဂအီအာဇီဝအတ္တမွေးဝန်ကြောင့်ဒီကပရိသုဒ္ဓထံဝန်ချင်းစင်ကြရွေနေလေပြီဤသည်ဤသို့နှလုံးပိုက်၍ဣဒ္ဓဝန္တဤမြတ်အတ္တရှိရှိသောအတ္တမွေးမှုစင်ကြရုံမျှဖြင့်ပရိသုဒ္ဓံတင့်တင့်ရောင်ရဲ့ခြင်းကိုအကတဝမပြုမူ၍သုဒ္ဓဗမတေနအိပြောသောပုဂ္ဂိုလ်မြေလျောသောပုဂ္ဂိုလ်သည်ဟောတဝါဖြစ်၍ဝိဟရိတုံသာသနာတော်၌နေထိုင်ခြင်းကနတ်ယောက်တံမသိပေ။သီလကစင်ကြယ်ပြီဆိုလို့ရှိရင်သို့သီလစင်ကြယ်နေတဲ့ပုဂ္ဂိုလ်ကငါမှဒီအတ္တမွေးဝမ်းကြောင့်သီလဒီတော့စင်ကြယ်နေပြီဆိုပြီးအတ္တမွေးဝမ်းကြောင့်စင်ကြယ်ရုံမြဖြင့်နှစ်သက်ကျေနပ်ရောင်ရမှုကိုပြုလုပ်ပြီးမနေရဘူး။သာသနာတော်မှာအိပ်ပျော်နေတဲ့ပုဂ္ဂိုလ်သာသနာတော်မှာသမထဝိပဿနာဘာဝနာလုပ်ငန်းခွင့်ရမှာမိလျော်နေတဲ့ပုဂ္ဂိုလ်မျိုးတွေမဖြစ်နိုင်ဘူးနော်အထာကောတကယ်စင်စင်အဖြစ်တော်ကသဗ္ဗဣရိယပတိတုလုံးစုံသောအရိယဘုဒ္ဓ၌ဤတံဝရိယဤကျိုးစာအထုတ်ခြင်းလုံးကဝရိယကိုအာရဝိတဗံကျိုးစာအထုတ်အပ်ဤဣတိဤသောသောအနတ္တိဘဂဝတ္တိတုံပြခြင်းခတရဏန္တရံထိုသမ္မာအာဇီဝမဂ်ရဲ့အထမင်းနဲ့သမ္မာဝါယမောသမ္မာဝါယမမဂ်ကိုဘုဒ္ဓဘုရားရှင်ဟောကြားတော်မူအပ်ပေသည်။လာနာတော်မှာမိမိရောရောနဲ့အိပ်ပျော်နေတဲ့ပုဂ္ဂိုလ်မျိုးမဖြစ်နိုင်ဘူး။သ တကယ်တော့အရိယာဘု၄ပါးတော့နဲ့အီမီတ္တဝရိယမျိုးကိုကြိုးစားအထောက်ထိုက်တယ်လို့ညွှန်ပြခြင်းမှာဘုရားရှင်ဒီတမ္မာအာဇီဝမဂ္ဂင်အချက်မဲ့နဲ့တမ္မာဝါယမမဂ္ဂင်ကိုကြိုးစားဆက်ပြီးဟောလိုက်တယ်။ဘာရင်ကြိုးစားတာလဲလို့မေးတော့မဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ကြိုးစားအထောက်ခြင်းဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေကိုပဲနဲ့အောင်ကြိုးစားအထောက်ခြင်းမဖြစ်ပေါ်တဲ့ကုသိုလ်တရားတွေကိုဖြစ်ပေါ်လာအောင်ကြိုးစားအထောက်ခြင်းဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတို့ပေါ်အောင်ကြိုးစားအထောက်ခြင်းသာသနာမှာနေပြီးဆိုရင်တော့ဒီလိုကြိုးစားအထောက်မှုရှိရတယ်။မဖြစ်ပေါ်တဲ့အကုသိုလ်ကိုမဖြစ်အောင်တော့ကြိုးစားရတယ်။အကြောင်းမလားလို့ဖြစ်ပေါ်ပြီးဖြစ်ခဲ့ရင်လည်းဖြစ်ပေါ်ပြီးတဲ့ဒီအကုသိုလ်ကိုပဲနဲ့အောင်ကြိုးစားရတယ်။မဖြစ်ပေါ်တဲ့အကုသိုလ်တရားတွေကိုလည်းဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေလည်းတို့မအောင်ဆိုပြီးတော့သာသနာမှာနေရင်တော့မကြိုးစားကောင်းဘူး။သူများလှုပ်တဲ့ပစ္စည်းလေးပါစားနေတယ်။သူများလှုပ်တဲ့ပစ္စည်းလေးပါစားနေတဲ့ပုဂ္ဂိုလ်ကမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုလည်းဖြစ်ပေါ်အောင်ကြိုးစားနေမယ်ဆိုရင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုလည်းတို့မအောင်ကြိုးစားနေမယ်ဆိုရင်မဲ့ခင်ရှင်ပတ်လမ်းကြောင်းဘုကိုဆောင်းဆောင်ရှောက်နေတဲ့သူတော်ကောင်းဟုတ်သေးသလား။မဟုတ်တော့ဘုရားရှင်ခွင့်ပြုထားတာကမဂ္ဂင်ရှင်ပါအတိမြတ်တရားဒီဟူသောလမ်းကြောင်းပေါ်ကိုဖြောင်းဖြောင်းရှောက်နေတဲ့သူတော်ကောင်းအတွက်သာနဲ့ဒီစီလေးပါကိုခွင့်ပြုထားတာ။ဒီကိကမဂ္ဂင်ရှင်ပါအတိမြတ်တရားဒီဟူသောလမ်းကြောင်းပေါ်ကိုဖြောင်းဖြောင်းမလျှောက်ဘဲမိကိုတင်းကြောင်းပြီးတော့ထွက်ခွာသွားနေတဲ့ပုဂ္ဂိုလ်ဖြစ်ပါလျက်ဘုရားရှင်ခွင့်ပြုထားအပ်တဲ့ဒီစီလေးပါကိုသုံးဆွဲနေခဲ့မယ်ဆိုရင်တော့မိမိအတွက်ကုသိုလ်တစ်ပဲငရဲတပိတ်သာဆိုတဲ့လမ်းကိုလိုက်ကြည့်တာပဲနော်အဲ့ဒါတော်တော်တတိရှိဖို့ကောင်းတယ်နော်ကဲကောင်းပြီတတော်အရဒဝရိယေနပိကာယတိသုစတုတုသို့သို့တတိသောပရိထိတကတ္တပတိတတနာတတနာန္တရံသမ္မသတိတိတိတာကောင်းပြီမဖြစ်ပေါ်နေတဲ့အကုသိုလ်တွေကိုလည်းမဖြစ်အောင်ကြိုးစားခြင်းမရယ်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေလည်းပဲနဲ့အောင်ကြိုးစားခြင်းမရယ်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေလည်းဖြစ်ပေါ်လာအောင်ကြိုးစားခြင်းမရယ်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေနဲ့တို့ဖို့အောင်ကြိုးစားခြင်းမရဘဲဘုံဘဲပံပဏိလအဖြစ်ကြိုးပမ်းရမလဲကြိုးပမ်းရမယ်လုံငန်းခွင်စနစ်ကိုဖျက်ခြင်းကညွှန်ကြားလို့နော်ဒါကြောင့်တရောထိုတမ္မဝယမမဖြစ်ရဲ့နောက်နဲ့အရဒဝိယေနပိကြိုးစားအထောအသောလုံလဝရိယအရှိသောယောဂဝေဆရပုဂ္ဂိုလ်ဒီလည်းပဲခាយတိသူခាយအစရှိကုန်သောသတ္တတို့လေးဘက်ကုန်သောဝတ္ထုတို့တို့၌ကာယတိသုစတုတုဟုထုတုကာယဝေနစိတ္တဓမ္မဟုခေါ်ဆိုအပ်တဲ့တတိယတိယဝုထုတု၌တတိတိကောသုပတိတိတကောင်းစွာတိတိကောကတ္တဘာပြုတဲ့ပြုတိုင်းလှပေ၏ဤနိဤသောသောအနတ္တိဘကောတတနာထံပြတော်မူခြင်းကတ္တနန္ဒရံထောသမ္မဝါယမမကိအချမဲနဲ့သမ္မာတတိသမ္မာသမ္မာတတိမဖြစ်ကိုတိတိတာဖျားရှင်ဟောကြားတော်မူအပ်ပေ၏ကျိုးစားခြင်းတော့ဒီလိုကျိုးစားရတယ်နော်အပြင်းအထန်ကြိုးစားအထုတဲ့လုံလဝရိယရှိတဲ့ပုဂ္ဂိုလ်ကကာယဝေဒနာစိတ္တဓမ္မလိုခေါ်ဆိုအပ်တဲ့တတိယတရားအာယုံဝုထုတို့၌ဒီတတိယလေးကိုကောင်းစွာတည်အောင်ကြိုးစားအထုပါဒီလိုဖျားရှင်ကသင်ကြားခြင်းနော်အဲ့ဒီညွှန်ကြားချက်ကိုပေါ်ပြလို့ဒီအတွက်ကြောင့်မမဝါယမမဂ္ဂင်အချမ်းမဲ့၌မမတတိမဂ္ဂင်ကိုဖျားရှင်ဟောကြားတော်မူခြင်းဖြစ်တယ်ယသမဗန္ဒဧဝံသုပတိတိတတိသမဒိဋ္ဌဥပ္ပကာရဏုပ္ပကာရဏံသမဏံဂတိယသမဏေတိတဝပဟောတိဧကတရမဏေစိတ်တံသမာဓတုတ္တမသမ္မာတတိအနန္တရံသမ္မာသမာဓိတိတိတောတိဝိဓိတဘောမမ္မာသမာဓိကိုနောက်ဆုံးထပ်ပြီးတော့ဟောလိုက်ဘယ်လိုလဲယန္တမအခြင်းအကြောင်းကြောင့်အိယုံဤတော့သုပတိတိတကောင်းစွာတိတောတတိတတိတိသမာဓိတသမာဓိအာဥပါကာရဏုပါကာရဏံလျောသောခြေစုကိုပြုတ္တလျောသောခြေစုကိုမပြုတ္တကုန်သောသမဏံတတ္တိရေအစရှိသောတရားတို့ဤတတိယပစ္စည်းချင်းတို့ကိုဝါကိစ္စတို့ကိုဝါသဘောတို့ကိုသမဏေသိတဝါကောင်းစွာရှာမိ၍ဝါသုဇံသိဉ္ဉေ၍ဧကတရမဏေတခုတိသောသဘောရှိသောအာယုန်၌စိတ်တန်းဖြင့်ကိုသမာတတ္တကောင်းစွာထားခြင်းကဘောတိသွဏ္ဏဤသတ္တမထို့ကြောင့်သမ္မာတတိအနန္တရံသမ္မာတတိမဂ္ဂင်ဤအစမဲ၌သမ္မာသမာဓိသမ္မာသမာဓိမဂ္ဂင်ကိုတတိတာဖျားရှင်ဟောကြားတော်မူအပ်ခဲ့လေသည်တတိယတရားအာယုံဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မတွေ၌ကောင်းစွာကြီးနေတဲ့တတိရှိတဲ့ပုဂ္ဂိုလ်နော် အဲဒီကောင်းစွာဒီတတိတရားလေးကကောင်းစွာတည်နေပြီဆိုရင်တည်နေတဲ့ဒီတတိဒီသမာဓိတဥပါကာရဥပါကာရဏဓမ္မနာဂတိယောသမနေသိတဝါဘောဓိဧကတာရမဏိစိတ်တံသမာဓတုသမာဓိကိုပြည့်စုံပြုတတ်တဲ့တရားသမာဓိကိုပြည့်စုံမပြုတတ်တဲ့တရားအဲ့ဒီတရားတွေကိုသူကကောင်းစွာစူးစမ်းချင်းမြင်တတ်တယ်စူးစမ်းချင်းမြင်နိုင်တဲ့ဆွမ်းအားရှိတယ်ရှားဖွေနိုင်တဲ့ဆွမ်းအားလည်းရှိတယ်ဒီတရားကသမာဓိကိုပြည့်စုံပြုတတ်တယ်ဤတရားတွေကသမာဓိကိုကျေနပ်မပြုတ်တတ်ဖို့စသည်ဖြင့်စူးစမ်းဆင်ញင်တတ်စူးစမ်းဆင်ញင်ပြီးတဲ့အချိန်ကကြတော့မှဧကဘောဓိဧကတရမဏိစိတ်တံသမာဓတုတခုနည်းသောအာယုန်ပေါ်၌စိတ်ကိုကောင်းစွာထားမယ်ဆိုရင်ထားနိုင်တဲ့ဆွမ်းအားရှိဒီတတိကနော်ထားပေးနိုင်တဲ့ဆွမ်းအားရှိတယ်ဒါကြောင့်တသမသမတတိအနန္တရံသမသမာဓိဒီတိတာဒါကြောင့်သမာတတိမဂ်ရဲ့အချက်မဲ့လည်းမြတ်စွာဘုရားဒီသမာသမာဓိမဂ်ကိုဆက်လက်ပြီးဟောကြားတော်မူတယ်။မဂ်ရှင်ပါအစဉ်အတိုင်းဟောကြားပုံလေးကိုအကျဉ်းချုပ်ပြီးသံဃာကရှင်းပြထားတယ်နော်။ရှင်းပြထားပြီးတဲ့အချိန်ခါကျတော့အခုဒါမဂ်ရှင်ပါအကျဉ်းချုပ်ရှင်းလင်းချက်ကလေးပဲ။အကျဉ်းချုပ်ရှင်းလင်းချက်ကိုဘုရားရှင်ကိုရတော်တိုင်းကအကျဉ်းထက်ဆက်သွင်းပြီးတော့ဝေဖန်ပြီးဟောကြားပြထားတယ်နော်။ဘယ်လိုစပြီးဟောတယ်ဆိုတော့ဘုရားတိကပြောခဲ့တဲ့သမာဓိတိကိုစခံရမယ်နော်။ကောင်းပြီမဂ်ရှင်ပါတော့သိပြီ။သမာဓိတိ၊သမာဝါစာ၊ပညာမဂ်ရှင်။သမာဓိတိ၊သမာသင်္ကပ္ပ၊ပညာမဂ်ရှင်။သမာဝါစာ၊သမာကမ္မန္တ၊သမာအာဇီဝ၊သီလမဂ်ရှင်၃ပါး။သမာဝါယမ၊သမာတတိ၊သမာသမာဓိသမာဓိမဂ်ရှင်၃ပါး။ပေါင်းလိုက်တော့မဂ်ရှင်၈ပါးသုံးပြီ။လုံငန်းပင်တစ်ခုပြုလို့တော့နော်မဂ်ရှင်ပါဆုံးကြီးတဲ့အချိန်ခါမှာဒီမဂ်ရှင်ပါအကြောင်းဆုံးကြီးတဲ့ဆရာကသိပြီလို့ပြောတော့ပါနော်မဂ်ရှင်ပါဆရာသာတို့အနေနဲ့သိပြီဘုရားရှင်ဟောပြန်ထားတဲ့အစီအစဉ်လေးတွေဆိုလိုရင်းအဲ့တဲ့သဘောနဲ့သိပြီပြီးတဲ့အချိန်ခါကျတော့လုံငန်းပင်တစ်ခုလုပ်ရတော့နော်လုံငန်းပင်တစ်ခုလုပ်တဲ့အချိန်ခါကျတော့သမာဓိတိကိုစပြီးအခြေခံရနော်သမာဓိတိကိုအခြေခံတဲ့အပိုင်းလေးမှာသမာဓိတိကဘာကိုသမာဓိတိခေါ်တဲ့ဆိုတာကိုဘုရားရှင်ကိုရတော်ရင်ကတော့အရှင်းထားသို့တော့အဲ့ဒီလိုသမာဓိတိကိုအခြေခံတဲ့အခါကျတော့သမာဓိတိဉာဏ်ဖြင့်ထွန်းဖောက်သိရမယ်တစ္ဆာလေးဘုံကိုသိအောင်ကျိုးစားရအဲ့ဒီလိုကျိုးစားတဲ့အပိုင်းမှာသီလတည်းဟူသောမြေပေါ်မှာယက်တည်ပြီးသမာဓိတည်းဟူသောကြောက်ချံထက်နဲ့ညံ့ညံ့ထက်အောင်တွေးထားတဲ့ဉာဏ်တည်းဟူသောတန်လျက်နဲ့ခေါင်းခွင်ရှင်းနေပြီးတော့ကြိုးပမ်းမှလည်းဒီသစ္စာလေးပါးကသိတနည်းအားဖြင့်ကိလေသာကိုသတ်လို့ရမယ်။ဒါကြောင့်မိလာနေဟူသောမြေပေါ်မှာပထမယက်တိရတယ်။သမာဝါစာ၊သမာကမ္မန္တ၊သမာအာဇီဝဖြစ်အောင်ကျူးစားရတယ်။ကျူးစားပြီးတဲ့အချိန်ခါမှာသူယောဂီတော်ဘောကသမာဝါယမ၊သမာတတိ၊သမာသမာတိခေါ်တဲ့သမာတိမဂ်ရဲ့၃ပါးနဲ့ပြည့်စုံအောင်ဒုတိယတသင့်တက်ပြီးထူထောင်ရတယ်။ဒါကဘယ်ပုဂ္ဂိုလ်ဒီအတွက်လဲလို့မေးရင်တော့ပုဂ္ဂိုလ်၄မျိုးခွဲတဲ့ဒီနေရာမှာနားလည်ဖို့အလိုနော်ပုဂ္ဂိုလ်ဒီမှာဥက္ကဋ္ဌဒီမျိုးပုဂ္ဂိုလ်အကျဉ်းချုပ်တရားတက္ကသလောက်တစ်ပုဒ်လောက်နာယုံနဲ့ကျွတ်တန်းဝင်မဲ့ပုဂ္ဂိုလ်ဝိဝိသဒီမျိုးပုဂ္ဂိုလ်ဓမ္မစကြာတို့လိုအနတ္တလက္ခဏသုတ်တန်းတို့လိုတရားခက်ကြဲကြဲလေးဟောကြားမှကျွတ်တန်းဝင်မဲ့ပုဂ္ဂိုလ်နေရပုဂ္ဂိုလ်တရားနာယုံနဲ့မကျွတ်နိုင်ဘူးနာကြမိတဲ့အခါဒုတိယဒိဋ္ဌာတော်၌လာရှိသည့်အတ္တသီလသမာဓိပညာသိက္ခာ၃ရအတိမြတ်ကိုစုံအောင်ကျင့်မှကျွတ်တန်းဝင်နိုင်တဲ့ပုဂ္ဂိုလ်ကျွတ်မဲ့ပုဂ္ဂိုလ်၃မနဗရမပုဂ္ဂိုလ်ဆိုတာကတော့ဒီဘဝမှာဘယ်လိုပင်အထုတော်လဲမဲ့ဖို့နိဗ္ဗာန်ကိုတော့မရနိုင်ဘူးပါမီမျိုးစေ့ဝါဒနာပါမီတန်းငွေတွေတော့ကပ်ပါအောင်ကျွမ်းလို့ရတဲ့ပုဂ္ဂိုလ်မျိုးပဲနော်အဲ့ဒီပုဂ္ဂိုလ်လေးဦးရှိတဲ့အ ਨੇ ကဩဂတိဒီညုပုဂ္ဂိုလ်နဲ့ဝိပ္ပိစီဒီညုပုဂ္ဂိုလ်တို့လက်သီလသမာဓိပညာသိက္ခာ၃ရအကျင့်ကိုစုံအောင်ကျင့်ရတာပဲတို့တော့တို့ကျင့်ရမယ့်အချိန်ကတရားနာတဲ့အချိန်မှဖြစ်တယ်။တရားနာယူနေတဲ့အချိန်ခါမှာသီလသမာဓိပညာသိက္ခာ၃ရအကျင့်ကိုစုံအောင်ကျင့်နိုင်ရင်တို့မဂ်ဖြစ်နိုင်ရကြတယ်။နေရပုဂ္ဂိုလ်တွေကြတော့အစီအစဉ်အတိုင်းစနစ်တကျကျင့်ရတယ်။သီလတွေကိုစောင့်ကြည့်ရတယ်။သမာဓိကိုရအောင်ထူထောင်ရတယ်။ပြီးတော့မှပညာကျင့်စဉ်စက္ခန်းရပါတယ်နော်။အဲ့ဒီလိုတက်တဲ့အပိုက်မှာပညာပြည့်စင်နဲ့မှအကျုံးဝင်နေတဲ့သမာဓိတိမဂ်ရှင်နဲ့သမာသင်္ကပ္ပမဂ်ရှင်တို့ရဲ့အရာသမာဓိတိမဂ်ရှင်ဖြင့်ထိုးထွင်းကြည့်မြင်ရမယ့်တရားတွေကဘာတွေလဲဆိုတော့ဘုရားရှင်ကအသက်တင်ပြီးဟောမယ်နော် ပထမသာဘိက္ခဝေသမ္မာဒိဋ္ဌိယံခောဘိက္ခဝေဒုက္ခေညာဏဒုက္ခသမုဒိယညာဏဒုက္ခနိရောဓေညာဏဒုက္ခနိရောဓဂ ामि နိယပတိပဒါယညာဏယံဥစ္စတိဘိက္ခဝေသမ္မာဒိဋ္ဌိဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိနံပါတ်1နော်သမုဒိယသစ္စာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိနိရောဓသစ္စာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိမဂ္ဂသစ္စာကိုသိနေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိဆောင်ရွက်သွားတဲ့လုပ်ငန်းဝင်ကိစ္စအားဖြင့်သာ၄မျိုးပြန်အတုလည်းဖြင့်မဉ္ဇဏ်နဲ့ရှင်တွဲနေတဲ့သမ္မာဒိဋ္ဌိကိုညှိနှိုင်းထားပါလေနော်အရိယာမတရားနဲ့ရှင်တွဲနေတဲ့သမ္မာဒိဋ္ဌိကိုညှိနှိုင်းထားတော့အရိယာမတရားနဲ့ရှင်တွဲနေတဲ့ဒီသမ္မာဒိဋ္ဌိကနိရောဓသစ္စာလို့ခေါ်ဆိုအပ်တဲ့အလင်္ကတ္တအငိမ့်တနိဗ္ဗာန်ကိုအာရမဏပတိဝေဒသဘောအဖြစ်အာယုံမြတ်မှတိုက်ရိုက်ဖွင့်ပေါက်ပြီးသိ။ဉာဏ်ဤတဲ့သစ္စာ၃ပါးကတော့ကိစ္စသိပြီးအဖြစ်သိ။မသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်တဲ့အနိအဖြစ်သိ။နော်အဲ့ဒီလွန်ရေးချက်ကြီးတော့မှတ်ထား။မှတ်ထားလိုက်တဲ့အချိန်ကကြတော့ယောဂီကအရိယမင်းရကိုရောက်မှဒီသစ္စာ၄ပါးလုံးကိုဉာဏ်သူတည်ခြင်းဆိုတဲ့လုံငန်းခွင်ကသစ္စာကြီးကြီးမှဖြစ်တော့အရိယာသစ္စာလေးပါးကိုမရပြီမှအရိယာသစ္စာလေးပါးကိုရအောင်ကြိုးပမ်းရတဲ့ပုဗ္ဗဘာကပရိပရာကျင့်စဉ်လို့ခေါ်ဆိုအပ်တယ်။အရိယာမရှိဖို့နဲ့ဖြစ်ပြမယ်ကျင့်စဉ်လေးတွေကိုတော့ကျင့်ရတော့နော်။အဲ့ဒီကျင့်စဉ်ကိုကျင့်တဲ့အပိုင်းမှာဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ကျင့်ရမလဲနော်။သမ္မာဒိဋ္ဌိနိတိတိဒုက္ခဉာဏတိအာဒိနာသတုသစ္စာကမ္မထာဏံတတိတံသတုသစ္စာကမ္မထာဏလို့ခေါ်ပါသစ္စာလေးပါးနဲ့ဆက်တဲ့ကမ္မထံစကားကိုဖျက်ရှားစဟုတ်ပြီနော်တထမူရိမာနိတွင်သစ္စာနိဝဋ္ဌံပစ္စည်းမာနိဝိဝဋ္ဌံရှစ်သစ္စာနှစ်ပါးကဝဋ္ဌသစ္စာနောက်သစ္စာနှစ်ပါးကဝိဝဋ္ဌသစ္စာဝဋ္ဌဆိုတာကဒီညမှာစကားလုံးလေးရဲ့အတန်းရွတ်ဖတ်ပုံလိုက်ပြီးတော့ဒုတိယအောင်ရှိတဲ့စကားနှလုံးရှိတယ်ဝါရဲ့တာဝန်မှုနှလုံးဆင်ထားတဲ့ဝတ္တကတစ်မျိုးဝါနဲ့တန်တလင်းချင်းနှလုံးဆင်ထားတဲ့ဝတ္တကတစ်မျိုးရကလုံးနေလဲ꽌တယ်အတိတ်လည်း꽌တယ်တာဝန်မှုနှလုံးဆင်ထားတဲ့ဝတ္တကတော့ရှင်းဖို့ပฏิပတ်ကိုဟောတယ်ခုတန်တလင်းချင်းနှလုံးနဲ့ဆင်ပြီးတော့ထားတဲ့ဝတ္တကြတော့ရှင်းဖို့ပฏิပတ်ကိုမဟောဘူးလေပတ်ဘုံကိုဟောတယ်နော်လေပတ်ဘုံဆိုတာကသံဃာဝစီဒုက္ခကြီးအဆင့်မပြတ်လေပတ်နေတဲ့သဘောလေမှာတတ်ထားတဲ့လေပင်ကြီးတယ်နောက်တကောင်ရှင်ကပြီးတော့မောင်းနေလိုက်ရင်တော့အဆင့်မပြတ်လေပတ်နေအဲ့ဒီဘုံစံလိုပဲအဝိဇ္ဇန္တနာဥပဒန္တကာရကံဥဆုံးနေတဲ့သံဃာဝုတ်ကိုလေစီတတ်တဲ့ပြိဿသမုပ္ပါသံဃာရှင်ရဲ့ဒုက္ခမြေကိုတက်ပြီးတော့လှည့်လိုက်ရင်ဒီစကြီးကနာရဝိဉ္ဇဒုက္ခနိကလက်ပတ်နေနော်လက်ပတ်နေတဲ့ပိုင်းမှာတထပရိမာဏိတွင်သစ္စာနိဝဋ္ဌံပစ္စည်းမာဏိဝိဝဋ္ဌံဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားနှစ်ပါးကဝဋ္ဌသစ္စာနာရဝိဉ္ဇဒုက္ခမလက်ပတ်နေတဲ့သစ္စာတရားနှစ်ပါးဘာဖြစ်လို့ဒီလိုကဝဋ္ဌသစ္စာခေါ်လဲဆိုတော့ဒုက္ခသစ္စာကိုအစွဲပြုတ်ပြီးတော့သမုဒိယသစ္စာဖြစ်တယ်သမုဒိယသစ္စာကိုအကြောင်းခံပြီးတော့လည်းဒုက္ခသစ္စာကဖြစ်ပြန်တယ်အဲ့ဒီဒုက္ခသစ္စာကိုအစွတ်ပြုတ်ပြီးတော့လေသမုဒိယသစ္စာကဆက်ဖြစ်ပြန်တယ်။ဒီစကားလေးကပြုံးနေ။ကျောင်းကျုပ်ရှင်ပြိဿသမုပ္ပါသမုဒိယမရှုထားသေးဘူးဆိုရင်ပေါ့မရှုတတ်သေးဘူးဆိုရင်ပေါ့သဘောတော့ပေါက်ရှင်လည်းပေါက်မယ်မပေါက်တော့လည်းရှိရင်ရှိတယ်နော်။ကျောင်းကျုပ်ရှင်ပြိဿသမုပ္ပါသဘောတရားတွေကိုအတိတ်ကပြုစုပန်ကလာသုံးပါးခွင့်ဆက်ပြီးရှုထားတတ်တဲ့ယောဂီဒီကတော့ရှားလိုက်ထိုင်တဲ့ဉာဏ်နဲ့သွားဆိုင်တယ်နော်။ဒုက္ခသစ္စာတရားကဘာကုန်ဒုက္ခသစ္စာခေါ်တဲ့ခဏခဏခဏပြောနေပြီ။တန်ခိဋ္ဌိနပိစုပါရနဲ့ခန္ဓာဒုက္ခအယအပြည့်အစုံအဖြစ်ဥပါဒနဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာတရား။သမုဒိယသစ္စာတရားဆိုတာကပဒါနနီအဖြစ်တဏှာကိုသမုဒိယသစ္စာလို့ခေါ်တယ်နော်။ခဏခဏလည်းပြောနေပါလေ။နောက်ဆုံးပိစမနီအပြောတော့ကုသိုလ်ကအကုသိုလ်ကမှန်သမျှသည်သမုဒိယသစ္စာပဲ။သုတ္တန်နီအတဏိထပြောလိုက်တော့ကျောင်းကျိုးဆက်ပြိဿသမုပ္ပါသမောတရားဒီသမုဒိယသစ္စာတရားဖြစ်တယ်။အဲဒီဒုက္ခသစ္စာတရားဒီသမုဒိယသစ္စာတရားနှစ်ပါးမှာခုတရားကြီးတွေကမာကြီးတွေဘာစုတောင်းရလဲ။ဒီပိုင်းလေးကနေရက်တံပြီးနည်းနည်းလေးစကားပြောကြည့်ကြရအောင်နော်။လက်ရှိဒ ဘုရားနာနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ခန္ဓာအိမ်မှာဉာဏ်နဲ့ခွဲပြားစိတ်ဖြာပြီးကြည့်လိုက်တော့ယုတ်တရားအစုပေါင်းရှိတယ်နန္တရားအစုပေါင်းရှိတယ်ယုတ်တရားတွေကရုပ်ခန္ဓာနန္တရားတွေကနာမ်ခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးသစ္စာဒေသနာတော်နည်းအရပြောလိုက်တော့ဒုက္ခသစ္စာတရားသုတ္တကသစ္စာတရားတွေကိုအစွန်းပြုတ်ပြီးတော့နောက်ထပ်ယောဂီမဟုတ်ဘူးတွေဘာတွေလုပ်ကြတယ်ကုသိုလ်ကံတွေလည်းလုပ်ကြတယ်အကုသိုလ်ကံတွေလည်းပြုလို့ပြုထောင်ကြတယ်ဒုက္ခသစ္စာခေါ်တဲ့ခန္ဓာ၅ပါးကိုအစွန်းပြုတ်ပြီးတော့နောက်ထပ်ကံတွေကိုထူထောင်ကြတယ်အဲ့ဒီထူထောင်တဲ့အမိမဝဋ္ဌနေတိတာကံလည်းပါကောင်းပါမယ်ဝိဝဋ္ဌနေတိတာကံတွေလည်းပါခြင်းပါမယ်ဝဋ္ဌနိတိတံသံဃဘယ်ပုံဘယ်ပန်းဗဏ္ဏအဖြစ်ပါနိုင်မလဲတပည့်တော်တို့ကကောင်းမှုကုသိုလ်ပြုတိုင်းနိဗ္ဗာန်ကိုပဲဆုတောင်းနေပါတယ်လို့တစ်ခါကတော့ပြောခြင်းပြောမယ်နိဗ္ဗာန်ကိုဆုတောင်းပြီးကောင်းမှုကုသိုလ်ပြုနေတာကတော့ဆရာသမားတို့ရဲ့ဆုဆုံးမှချက်အရာယောဂီကဥဋ္ဌိကပန်းသင်ပြီးဘုရားအဆုံးအမကိုနာယူတဲ့အနေနဲ့ပြုနေခြင်းဖြစ်တယ်သို့တော့နိဗ္ဗာန်မရမီစัจ जा ဆုတောင်းယုံနေုံဖြင့်ဆုတောင်းနေုံမျှဖြင့်နိဗ္ဗာန်ကရနိုင်တဲ့သဘောမရှိတော့နိဗ္ဗာန်မရမီစัจ जा မန္တရာတခုဘဝတခုဆိုတာရှိနေလို့လက်ခံရမယ်ဆိုရင်ဘဝတခုကိုတော့ရွေးချယ်တော့အဲဒီလိုရွေးချယ်ပြီးတော့ကံတခုပြုတ်ခဲ့မယ်ဆိုရင်တော့ထိုကံမျိုးဒီဝတ္တနိတိတကံမန္တရာဝုကို၄ပါးစေတတ်တဲ့ကံမျိုးဖြစ်သွားပြီအဲဒီကံဒီဘာကိုအစွတ်ပြုဖြစ်တယ်လို့မေးတော့လက်ရှိခန္ဓာ၅ပါးကိုအစွတ်ပြုပြီးဖြစ်ခဲ့ရတယ်အဲ့ဒီတန်ခါရင့်ကျက်လာလို့အကျိုးပေးဖို့ရအခါခွင့်သိနေဆိုရင်အနာဂတ်မှာမိမိမျှော်လင့်ထားတဲ့ဘဝတခုရတော့မယ်။ခொနကအဝိဇ္ဇတနာဥပထုကံမှာခொနကထုကြပါဆိုနမုနာထပ်ပြီးတခါပြန်ပြောရင်ပေါ့နော်။ဘဝတခုကိုရွေးချယ်နေဆိုတော့နိဗ္ဗာန်မရမီစာကျန်သန္တရာမကျင်နေခဲ့ရရင်လူတော်လူကောနတ်ကောနတ်မြတ်ဖြစ်ဖို့ရွေးချယ်လိုက်ပြီးပဲဆိုကြပါဆိုနော်။ရှင်ကြီးလှူပြီးတော့ရှင်ကြီးတော်မှာရှင်ကြီးလှူပြီးတော့နိဗ္ဗာန်မရမီစာကျန်လူတော်လူကောင်းဖြစ်ဖို့နတ်ကောင်းနတ်မြတ်ဖြစ်ဖို့ရှင်းတောင်းနေဆိုကြစို့နော်လူတော်လူကောင်းနတ်ကောင်းနတ်မြတ်လို့အတိမားနေတဲ့သဘောလေးကဘဝိဇာဆိုလူတော်လူကောင်းနတ်ကောင်းနတ်မြတ်ဘဝကိုတွေ့တတ်တတ်မဲ့တဲ့သဘောကသင်္ခါရစိတ်ကဆွဲနေတဲ့သဘောကဥပါဒာဒါကကိလေသာဟုတ်ကိလေသာဟုတ်ဆိုတာကကိလေသာဆိုတာကသိအစဉ်ကိုညင်နှောင်းဇေတတ်တဲ့တရားတွေကိုကိလေသာလို့ခေါ်ပါတယ်နော်အဝိဇ္ဇတနာဥပါဒံပါဝင်နေလို့ရှိရင်အဝိဇ္ဇတနာဥပါဒံဥပတိဖြင့်အနေအချင်းသင်္ချာဖြစ်နေတယ်ဆိုရင်သူဖြစ်နေတဲ့အချိန်မှာစိတ်အချင်းတွေညင်တော့မှုရှိတယ်တော့ရှိနော်စိတ်ကြီးကြီးလင်းမှုမဖြစ်ဘူးအဲဒီအဝိဇ္ဇတနာဥပါဒံကိုအခြေခံပြီးတော့နောက်တစ်ခုလူတော်လူကောင်းနတ်ကောင်းနတ်မြတ်ဘောကိုလူလန်းတောင့်တတဲ့စိတ်ဖြစ်ဘုရားကိုရှင်ပြီးလူတန်းပူဇော်တဲ့သင်္ချာသင်္ခါရတွေဖြစ်တော့ပြီကုသိုလ်သင်္ခါရသောကုသိုလ်သင်္ခါရတရားတွေကလည်းအနိစ္စတရားတွေသာဖြစ်ခြင်းကြောင့်ချုပ်ပြန့်သွားတဲ့အခါယုံနာအစဉ်မှာနောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့လူတော်လူကောင်းနတ်ကောင်းနတ်မြတ်ဘဝကိုရစေနိုင်တဲ့သွန်အင်ကမ္မတ္တိလေးညှုံ့ညံပြီးမှအလားရင်ချုပ်ပြန့်ပြီးသွားတယ်။သူသွန်အင်ကမ္မတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းကျငါးခုစုံသွားတယ်။အဲဒီအကြောင်းတရားငါးခုဒီဘာကိုအစွဲပြုတ်ပြီးဖြစ်ပေါ်လာရပါတယ်လို့မြင်တော့လက်ရှိမိမိတို့ရဲ့ခန္ဓာ၅ပါးကိုအသက်ပြုပြီးဖြစ်ပေါ်လာရတယ်နော်။နောက်အနာကလူတော်လူကောင်းနတ်ကောင်းနတ်မြတ်ခေါ်ဆိုအပ်တဲ့ဘဝမှာတည်ရှိတဲ့ခန္ဓာ၅ပါးကိုလည်းလှမ်းအသက်ပြုပြီးတော့ဖြစ်ပေါ်နေရတယ်နော်။ဒီဘက်ကလက်ရှိခန္ဓာ၅ပါးကမိယာပေါ့ဟိုဘက်ကအာယုံအနည်းနဲ့အချမ်းရှိပြုပြီးနော်။အဲဒီတော့ဒီဘက်ခန္ဓာ၅ပါးဟိုဘက်ခန္ဓာ၅ပါးတွေကိုအသက်ပြုပြီးဖြစ်ပေါ်လိုက်တော့ဒီဘက်ခန္ဓာ၅ပါးရောဟိုဘက်ခန္ဓာ၅ပါးရောနှစ်ခုလုံးကဒုက္ခသစ္စာတရားဒီဒုက္ခသစ္စာအမြင်ရတဲ့ခန္ဓာ၅ပါးတွေကအခြေမြေအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးလံတင်္ခာတုနိယဝိပဒနာမထုနိုင်တဲ့အတွက်ဒီခန္ဓာ၅ပါးတွေကိုအစွတ်ပြုပြီးတော့အဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေအတိတ်ထပ်ပြီးပေါ်လာရတယ်။ပေါ်လာရတဲ့အချိန်ကမှဒုဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကညစ်ညစ်လာခဲ့တော့သူညှော်လင့်တောင့်တနေတဲ့လူတော်လူကောင်းနတ်ကောင်းနတ်မြတ်ဆိုတဲ့ဘဝလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးရရှိလိုက်။အဲဒီခန္ဓာ၅ပါးကအကျိုးတရားအဝိဇ္ဇတနာဥပါဒံသင်္ခါရကံလို့ခေါ်ဆိုအပ်တဲ့သမုဒယသစ္စာတရားတွေကအကြောင်းတရား မမူရဒိသဆိုတဲ့အကြောင်းတရားထင်ရှားဖြစ်ခြင်းကြောင့်ဒုက္ခဒိသအမြင်ရတဲ့ခန္ဓာငါးပါးထင်ရှားပေါ်လာရ။ဒါကဒီဒုက္ခဒိသတရားတွေကိုအခြေမျိုးဝိပဿနာမရှိနိုင်ခဲ့ရင်နောက်ထပ်သမုဒိယဒိသတရားတွေထပ်ပြီးဖြစ်အောင်သောသမုဒိယဒိသတရားတွေကြောင့်နောက်ထပ်လက်တံခါးကြီးကမဆုံးသင့်ရင်ဒုက္ခဒိသတရားတွေထပ်ပြီးဖြစ်အောင်မယ်။အဲ့ဒီလိုဒုက္ခဒိသကိုအစွဲပြုပြီးသမုဒိယဒိသတွေကပေါ်လာတဲ့သမုဒိယဒိသကိုအကြောင်းခံပြီးဒုက္ခဒိသတွေကထပ်ပြီးဖြစ်ပြန်တယ်။ဒုက္ခဒိသတွေကိုအစွဲပြုပြီးတခါသမုဒိယဒိသတွေကထပ်ပေါ်လာပြန်တယ်။ဒုသမုဒိယဒိသကနောက်ထပ်ဒုက္ခဒိသတွေထပ်ပြီးဖြစ်ပြန်တယ်။အဲ့ဒီနိဗ္ဗာန်ဖြင့်လဲပင်ကြီးလဲပတ်နေတယ်လို့သံဃာဝတ်ရှင်ဒုက္ခကြီးကဒုက္ခဒိသနဲ့သမုဒိယဒိသနှစ်ပါးတို့ကလဲပတ်နေတဲ့အတွက်ဒီဒိသနှစ်ပါးကိုဝတ္တဒိသလို့ဒီလိုခေါ်ရတယ်။သီစီမာနိယဝေဝတံနောက်ဒိသနှစ်ပါးဆိုတာကနိရောဓဒိသနဲ့အမကဒိသတရားလောကုတ္တရာတရားတွေလောကုတ္တရာဖြစ်နေတဲ့ဒီနိရောဓဒိသနဲ့မဂ္ဂဒိသတရားနှစ်ပါးကရဝိဝတ္တဒိသသံဃာဝတ်ကိုလည်ပတ်စေတတ်တဲ့ဒိသမျိုးသံဃာဝတ်ရှိတဲ့ဒုက္ခတွေကိုကုန်ကန်းစေနိုင်တဲ့သံဃာဝတ်ရှိတဲ့ဒုက္ခမှာလွတ်ကျင့်နေတဲ့ဒိသတရားနှစ်ပါးနော်အဲဒီလိုဝတ္တဒိသဝိဝတ္တဒိသလို့ဒိသနှစ်မျိုးခွဲတိုင်းထွက်လိုက်တဲ့အခါနှစ်မျိုးထွက်လာတဲ့အဲ့ယောဂဝဆရာပုဂ္ဂိုလ်ဒီဘယ်ဒိသတရားတွေမှာဝိပဿနာဘာဝနာသမထစီစဉ်ရမလဲနော်ဒေတုဘိက္ခုနာဟောတိသမထာနအဘိနိဝေသောဟောတိဝိဝတ္တေနတ္တိအဘိနိဝေသောဒေတုတောဝတ္တဒိသဝိဝတ္တဒိသတရားနှံ့ညွတ်တော်တဲ့ဘိက္ခုနာယောဂဝံသရယဟန္တောဤဝတ္တိဝတ္တဒိသဖြစ်သောဒုက္ခဒိသတရားသမုဒိယဒိသတရား၌သမထာနအဘိနိဝေသောဝိပဿနာဘာဝနာသမထံကိုနှလုံးသွင်းခြင်းစုပေါင်းခြင်းဖြင့်ဟောတိဖြစ်ပေ၏ဝိဝတ္တိဝိဝတ္တံဖြစ်သောနိရောဓဒိသတရားမဂ္ဂဒိသတရားနှစ်ပါး၌အဘိနိဝေသောကမ္မထံကိုနှလုံးသွင်းခြင်းဒီနတ်သည့်မရှိပေ။ဝိပဿနာဘာဝနာကမ္မထံစီးကျင့်ရမယ့်ဒိသတရားကဘာဒိသလဲ။ဒုက္ခဒိသတရား၊သမုဒိယဒိသတရား။အဲ့ဒါကအခြေခံနားလည်ခံ။ရှင်ဥဇာမိကဝိပဿနာဘာဝနာကမ္မထံနှလုံးသွင်းတော့မယ်ဆိုရင်ပေါ့။ဘယ်တရားကိုစနှလုံးသွင်းရမယ်ဆိုတာနားလည်ထားဖို့လိုတယ်။ဘာတွေကိုစနှလုံးသွင်းရမလဲ။ဒုက္ခဒိသတရားကိုသိအောင်ပထမနှလုံးသွင်းရ။သမုဒိယဒိသတရားကိုသိအောင်ပထမနှလုံးသွင်းရ။အဘိနိဝေသဒီမှာနှလုံးသွင်းတယ်ဆိုတာကဘာပြောတာ။ဘာပြောတာလဲလို့ပြီးတော့ဝိပဿနာယပုဗ္ဗဘာဝိတ္တဘောနာမရူပပရိစ္ဆေတောဟောတော်ဝိပဿနာမရှိဖြင့်ဝိပဿနာဉာဏ်ဤအရှိအဖို့၌ပြုတင်ပြုတတ်တဲ့နာမရူပပရိစ္ဆေကဉာဏ်ကိုပြောလို့ရဖြစ်တယ်။ဒါနည်းပြည့်စုံပရိကဉာဏ်မပါတော့ဘူးလို့မြင်တော့ပါပါတယ်။ဘယ်လိုပါတယ်လို့မြင်တော့သမုဒိယဒိသတရားတွေဆိုတာကလည်းအဝိကရဏဥပါဒဏ်ဒိသရဇန်နေဖြစ်ခြင်းကြောင့်သောဝိကရဏဥပါဒဏ်ဒိသရဇန်လို့ဟာလဲယုံလားနာလားလို့မြင်ရင်နန္တရားဥစ္စာမပါသေးဘူးနော်။အဲ့ဒီနန္တရားတွေကိုပိုင်းခြားသိရတာပဲ။ဒါကြောင့်သူကယုံနာမြတ်မှာအကျိုးဝင်နေလို့ဒါကဒီချက်ထင်းနဲ့ချုံမိငုံမိအောင်ညှန့်ဖွင့်လိုက်တာဝိပဿနာဉာဏ်ရှေ့အဖို့၌ယောတင်ပြီးပြည့်တဲ့ပြည့်တဲ့ပြုတဲ့ပြုတဲ့နာမရူပပရိစ္ဆေဒဉာဏ်ယုံနာကိုပိုင်းချင်ပိုင်းခြားသိနေတဲ့ဉာဏ်ကိုဝိပဿနာပြီးနေတာလို့ခေါ်တယ်ဒီတော့ဝိပဿနာပြီးနေတာလို့ခေါ်တော့ယောဂဝဆရာပုဂ္ဂိုလ်ကဝိပဿနာဘာဝနာကမ္မထမရှိပြန်ပြီမှာဒုက္ခဒိသတရားကိုသိအောင်ကျူးခွင့်ရမယ်။သမုဒိယဒိသတရားကိုသိအောင်ကျူးခွင့်ရမယ်။ကျူးခွင့်တဲ့အပိုင်းမှာဒုက္ခဒိသတရားကခဏခဏပြောနေတဲ့အတိုင်းအတိအနာကအပိစ္ဆုပန်ဣဇ္ဇတဘိဒ္ဓံစသည်ဖြင့်တစ္ဆေတမျိုးသောအချင်းအဖြစ်ဒီနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကဒုက္ခဒိသတရား။အဲဒီဒုက္ခဒိသတရားအမြင်ရတဲ့ဉာဏ်ကတမျိုးသောအခြင်းအအခြင်းဒီနေ့ဥပါဒနဲ့ခန္ဓာ၅ပါးကိုပထမပြီးအောင်ကျူးကြရတယ်။ဒုတိယကတော့ကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒသဘောတရားတွေဒီသမုဒိယဒိသတရား။ဒုကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒသဘောတရားတွေဆိုဒုတိယပြီးအောင်ကျူးကြရတယ်။အဲဒီကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒသဘောတရားတွေကိုရှုတဲ့ယောဂီပုဂ္ဂိုလ်အဖို့အတိတ်ခန္ဓာ၅ပါးအနန္တခန္ဓာ၅ပါးနဲ့ကျင်းပြီးတော့ဒီကျောင်းကျောင်းဆက်ပရိစ္ဆာသမုပ္ပါဒသဘောတရားကိုရှုလို့ရနိုင်မလား။ညာကံကဒီဘက်မှာအတိတ်ရှိခွအနာဂတ်ရှိခွတွေဝင်လာပါတယ်နော်ဒါကြောင့်ဒုက္ခဒိသအမြင်ရတဲ့ခန္ဓာ၅ပါးကိုရှင်ဥဒ္ဒယောဂီပုဂ္ဂိုလ်က မင်းကြီးရဲ့အပိုင်းမှာအတိတ်ခန္ဓာ၅ပါးနဲ့တင်းစီထားအနာဂတ်ခန္ဓာ၅ပါးနဲ့တင်းစီထားဘာကြောင့်လဲဒီဘဝကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းသမှုရာလိစ္ဆာအမိရနဲ့အဝိဇ္ဇာတနာဥပါဒာသင်္ခါရသံဉ္ဇအတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်ပိုင်းတစ်ခုတော့ဖြစ်အတိတ်ခန္ဓာ၅ပါးနဲ့ဘာတို့ကအကျုံးဝင်နေဒီဘဝမှာသက်ပြီးအတိတ်တခါပြုစုပြောဆောင်နေတဲ့အဝိဇ္ဇာတနာဥပါဒာသင်္ခါရသံဉ္ဇနဲ့ပြုစုပံခန္ဓာ၅ပါးတို့ရဲ့အစိတ်ပိုင်းတစ်ခုတော့ဖြစ်တယ်ပိစုတ်ဗံခန္ဓာငါးပါးရဲ့မှာအကျုံးဝင်နေတယ်။ဒုပိစုတ်ဗံအဝိဇ္ဇာနာဥပါဒတိကာရတန်ဒီကြောင့်နောအနကမှာခန္ဓာငါးပါးဒုက္ခသစ္စာတရားတွေထပ်ပြီးဖြစ်လာ။အဲဒီနောအနကခန္ဓာငါးပါးဒုက္ခသစ္စာတရားတွေထဲကလည်းဒုသစ္စာတရားဒုခန္ဓာငါးပါးဒုက္ခသစ္စာတရားတွေကိုအကျုံးမျိုးဝိပဿနာမဆုနိုင်လို့ရှိရင်အဝိဇ္ဇာတနာဥပါဒတိကာရတန်ဒီထပ်ပြီးဖြစ်အောင်မှာပဲ။ဘောအနာကခန္ဓာငါးပါးကိုအစပြုပြီးတော့အဝိဇ္ဇာတနာဥပါဒံတိခါရကံတိထက်ရှိခဲ့ရင်ဘုထက်ပြလာတဲ့အဝိဇ္ဇာတနာဥပါဒံတိခါရဉာဏ်ဆိုရကလည်းအနာကခန္ဓာငါးပါးတို့ရဲ့အစိတ်ပိုင်းတစ်ခုသာဖြစ်တယ်။ဘောအစိတ်ပိုင်းဖြစ်တဲ့အဝိဇ္ဇာတနာဥပါဒံတိခါရကံတိကြောင့်လည်းနောက်ထပ်အနာကတစ်ခုခန္ဓာငါးပါးတွေထပ်ပြီးဖြစ်နေတယ်နော်။အဲဒီလိုဖြစ်နိုင်ဘုံကြောင့်ကြောင့်ဆက်နေဘုံကိုရှိခဲ့တဲ့ယောဂီပုဂ္ဂိုလ်ကအတိတ်ခန္ဓာငါးပါးမှာအကျုံးဝင်နေတဲ့အဝိဇ္ဇာတနာဥပါဒာနိစ္စရကံကြောင့်ပိစုတ်ဗံခန္ဓာငါးပါးထိစပ်ပြီးပုံကိုသိအောင်မြင်အောင်ရှိနေဆိုရင်အတိတ်ခန္ဓာငါးပါးကိုသိအောင်သိကြရတယ်။အတိတ်ခန္ဓာငါးပါးထဲမှာအကျုံးဝင်နေတဲ့အဝိဇ္ဇာတနာဥပါဒာနိစ္စရကံကိုသိအောင်ရှားဖွေရတယ်။ရှားဖွေပြီးတဲ့အချိန်ကကြတော့မှအတိတ်ခန္ဓာငါးပါးတို့ရဲ့အစိတ်ပိုင်းတစ်ခုဖြစ်နေတဲ့ဒီအဝိဇ္ဇာတနာဥပါဒာနိစ္စရကံကြောင့်ဒီဘဝမှာခန္ဓာငါးပါးယုတ်တရားနံတရားတွေသင်္ချာဖြစ်နေတာကိုသိချင်းတက်ပြီးမြင်အောင်ကြည့်ရတယ်။အဲ့ဒီလိုကြည့်တဲ့အပိုင်းကသမုဒ္ဒရာသစ္စာကိုသိတယ်ဟုတ်ပါဗတိစ္စသမုပ္ပဒေသနာကြောင့်ဆက်မြှုပ်ကိုသိအောင်ရှင်းတယ်ဟုတ်ပါရင်သိတဲ့အပိုင်းနဲ့နော်ဒါကြောင့်ဒီကြောင့်ဆက်ပရိစ္ဆသမုပ္ပသဘောတရားဟုတ်တိုင်းမှန်စွာသိရသည်အတိတ်ခန္ဓာငါးပါးအနတ္တခန္ဓာငါးပါးတို့နဲ့ကျင်းပြီးတော့ဘယ်လိုမှမဖြစ်နိုင်ဘူးရှုလို့လည်းဘယ်လိုမှမရနိုင်ဘူးဒါကြောင့်ဒီဒုက္ခသစ္စာတရားသမုဒ္ဒရာသစ္စာတရားနှစ်ပါးကိုဝိပဿနာဘာဝနာကမ္မထနှလုံးသွင်းရပါမယ်လို့အထက်ကံကြီးများကအတိအကျသတ်မှတ်ချက်ပေးထားတဲ့အတွက်ယောဂဝိဒ္ဓရာပုဂ္ဂိုလ်တို့ဒီဝိပဿနာဘာဝနာကမ္မထကိုနှလုံးသွင်းတော်မယ်ဆိုရင်ဝိပဿနာဉာဏ်အရှိကအာယုံဖြစ်နေတဲ့ဒီဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးကိုတော့သင်ရှားစွာသိထားပြီးဖြစ်အောင်ကြိုးကျင်ပြီးတော့လေ့ကျင့်ထားရမယ်နော်အဲဒါတော့လေ့ကျင့်တာဟာဝိပဿနာနည်းလေးရောက်လားမရောက်သေးပါဘူးကောင်းပြီဒီဒုက္ခသစ္စာတရားသမှုရသစ္စာတရားတွေဟုတ်တိုင်းမှာပြသိကြပါတယ်ဆိုရင်တပည့်တော်ကဘာလို့ ਆ မှာလဲဒီလိုမြင်ကြမလို့ဘူးလားမမာတိဘိက္ခဝေဘောဝေထတမဟိတောဘိက္ခဝေဘိက္ခုယထာဘုဒ္ဓံပသနာတိဟောခန္ဓာဝေကတမဟိသုတ်တံဟောသစ္စာတန်ရောက်တမဟိသုတ်တံပုံစံတို့ပဲနော်သစ္စာတန်ရောက်တမဟိသုတ်တံကြတယ်ဒီပုံစံတိုင်းကိုဟောတယ်ဘိက္ခဝေစိတ္တရတ္တသမာဓိသမာဓိကိုဘာဝိထဖြစ်စေကြပါကုန်လောဝါပေါင်းများကြပါကုန်လောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်တိယထာဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာပဇာနာတိကိုယ်ခွေပြပြတိဘိက္ခံယထာဘုဒ္ဓံပဇာနာတိဘာ၄ကိုဟုတ်တိုင်းမှန်စွာကိုယ်ခွေပြပြတိလေဒီတံဒုက္ခံတိယထာဘုဒ္ဓံပဇာနာတိအញ្ញံဒုက္ခသမုဒယတိယထာဘုဒ္ဓံပဇာနာတိအញ្ញံဒုက္ခនិရောဓတိယထာဘုဒ္ဓံပဇာနာတိအញ្ញံဒုက္ခនិရောဓဂာမိလိပရိပဒာတိယထာဘုဒ္ဓံပဇာနာတိဣဂံဒုက္ခံတိဣဂံဒုက္ခရိယသစ္စာတရားတိဟူ၍ယထာဘုဒ္ဓံမဟုတ်မပြဟုံတိုင်းမှန်စွာပဇာနာတိကိုယ်ပဲပြပြတိဤအញ្ញံဒုက္ခသမုဒယတိဣဂံဒုက္ခစေတံသမုဒယရိယသစ္စာတရားတိဟူ၍ယထာဘုဒ္ဓံမဟုတ်မပြဟုံတိုင်းမှန်စွာပဇာနာတိကိုယ်ပဲပြပြတိဤဟောဒီတော့ဒီဒုက္ခသစ္စာတရားနဲ့မမူရိယသစ္စာတရားတွေကိုမိမိတို့ကမကောင်းမပြဟုတ်တိုင်းမှန်စွာသိကျင်တယ်ဆိုရင်ဘာလုပ်ရမလဲသမာဓိထူတော်မှာဘုံလုံငန်းခွင်းမယ်နော်ဒါပေမဲ့ရှင်းကြတော့သမာဓိထူတော်နဲ့စနစ်ကိုတုတ်ပြီးတော့မကြိုက်ကြဘူးမကြိုက်တော့ဘုရားဟောတဲ့ယုံနံလည်းမသိဘုရားဟောတဲ့ယုံနံမသိတော့ဘုရားဟောတဲ့ယုံနံဆိုတာတတ်ပြီးတော့သမဏမုဒ္ဒဘုရားရှင်တို့ရဲ့အရာတော်ဖြစ်တဲ့တာဝကတိနဲ့ဘာမှမဆိုင်ပါဘူးဆိုပြီးတော့တစ်ဖက်ကပြောလာပြန်တယ်နော်။တပည့်ညမသမဏမုဒ္ဒဘုရားရှင်တို့ကဒီယုံနံကသိနိုင်တယ်။သာဝကတိမသိနိုင်ပါဘူးဆိုတော့ဘယ်စပ်ပြီးကျမ်းစာမှာဘာပါလဲလို့မေးလိုက်တော့လည်းဘယ်စပ်ပြီးကျမ်းစာမှာဖော်ပြထားတာမရှိဘူး။ဒါကြောင့် လုပ်ငန်းခွင်တစ်ခုပြုလုပ်တဲ့အပိုင်းမှာအရေးအကြီးဆုံးဖြစ်နေတဲ့ဘုရားရှင်ရဲ့သုတ်တအမိရတဲ့တရားဒေသနာတော်တွေကိုဥထေရပန်းချင်းပြီးတော့လိုက်တာနိုင်ဖို့ကတော့အသိလိုနေပြီ။ဘာဖြစ်လို့လဲ။ခဏခဏပြောနေတဲ့တည်းဒီသုတ်တခေါ်တဲ့ဘုရားရှင်ရဲ့ဒီတရားဒေသနာတော်တွေကနိဗ္ဗာန်ကိုဒီလမ်းကတော့ရတယ်လို့ငြင်းချပြနေတဲ့တရားတွေဖြစ်တဲ့ဒီငြင်းကြောင့်တွေကိုသိချောင်းပြီးမတော့အောင်ရိုးရိုးတေးတေးဥဒိယပန်းချင်းပြီးလိုက်တာပို့တော့လေလေလေးနော်ကဲဂုရိမာနိဟိတေတေသနိသင်္ခခန္တာဒုက္ခတဏသမုညောတိဧဝံသင်္ခေပိနသကတမေသင်္ခခန္တာရူပခန္တောတိအာရိဏာနိနာဝိထာရိနသအာသရိယတတန်တိကေဩဂဏိတဘဝါစာယပုဏ္ဏပုဏ္ဏပရိဟုတေတောယောဂဝေစရောကမ္မံကရောတိဟောနာသည်လုံငန်းခွင်တစ်ခုပြုလုပ်တော့မယ်နော်ကောင်းပြီတပည့်တော်ကတမာတိနဲ့ထူထောင်ပြီးပြီဖြစ်တမာတိထူထောင်ပြီးတော့ဒီခန္ဓာငါးပါးဒုက္ခသစ္စာတရားနဲ့သမုဒယသစ္စာတရားသိအောင်တပည့်တော်ကပထမဘာလုပ်ရမလဲဒီလုံငန်းခွင်လေးကိုအထက်ကရကအကျဉ်းချုပ်ပြနော်ဘာဖြစ်လဲဒီမန္နာပိဘုရားမန္တိတွေ့သစ္စာနိရှေ့သစ္စာတရားနှစ်ပါးတို့ကိုဒုက္ခသစ္စာတရားသမုဒိယသစ္စာတရားဘုရားမန္တိတွေ့သစ္စာနိဒုက္ခသစ္စာတရားသမုဒိယသစ္စာတရားဟုခေါ်ဆိုအပ်တဲ့ရှေ့ဝိတ္တသစ္စာတရားနှစ်ပါးတို့ကိုသင်္ခေခန္ဓာငါးပါးသောခန္ဓာတို့သည်ဒုက္ခဒုက္ခသစ္စာတရားသည်တဏ္ဍနာတိသမုဒိယကျင်းသောအကြောင်းနှင့်ပေါမိလာသောဒုက္ခယဉ်ဖြစ်ကြောင်းသမုဒိယသစ္စာတရားသည်ကျင်းသောအကြောင်းကြောင့်နှင့်ပေါမိလာသောဆိုတာလေးတော့ထည့်ထားရတယ်မထည့်လို့မရှိဘူးဘာဖြစ်လို့လဲဒီခန္တီကဒိဂရမမကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကဟာတဏှာဟာသမုဒိယသစ္စာပဲဆိုလည်းလည်းလေးနဲ့တော့ပြောထက်လို့တဏှာကသူတစ်ခုတည်းနဲ့သူကသမုဒိယသစ္စာအကြောင်းရင်းမဟုတ်ဘူးရင်းနဲ့အကြောင်းတရားတွေနဲ့ပေါင်းပြီးမှဒါနဲ့သူကသမုဒိယသစ္စာဖြစ်တာပါရင်းနဲ့အကြောင်းကဝိညာဥပါဒံသင်္ခါရကံဒါငါပြိစ္ဆာသမုပ္ပါဒိနဲ့ပြောတဏှာပါထည့်ပြီးပြောမယ်ဆိုတော့ဝိညာတဏှာဥပါဒံသင်္ခါရကံအဲဒီလိုအကြောင်းတရားတွေပေါင်းစုနှိမ့်တဲ့အချိန်ခါမှာဒုက္ခရဲ့အခြေခံသမုဒိယသစ္စာလူကဖြစ်တော့ပြီဒီဒီအေဝံဤသောသင်္ခေပိနသအခြင်းအဖြစ်၎င်းသင်္ခေခန္ဓာခန္ဓာငါးပါးတို့ဟူသည်ကတမေအဖြစ်တို့နိရူပခန္ဓာရူပခန္ဓာ၎င်းဤသည့်အာရိနာဤသို့အစရှိသောနိယနာဤအဖြစ်ဝိဒ္ဓါရိနာသအကျဉ်အဖြစ်တော်၎င်းအာတိယတာကမထံဆရာဤတန်ဒီရဲ့အထံနဲ့ဩဂဏိတဝါသင်ယူပြီးပဲဝါစာယသုတ်ဖြင့်ပုဏ္ဏပုဏ္ဏအဖမံအခါဒပြိဝတင်တော်ပြန်လည်စေလျက်ဝါစာပြန်လည်းရဲ့ယောဂဝံစရောယောဂဝံစရယဟတိကမ္မံသမထအာထုဖို့ဘာဝနာလုံလရဘောတော်တိပြုလို့ရပေ၏။ဟောဒါဖြင့်ဒီကကြီးကြီးလေ။မိမိတို့ကခန္ဓာငါးပါးရှိမယ်။ခန္ဓာငါးပါးကကဘာလဲ။ပထမသိအောင်မလုပ်ရမလဲ။ဆရာသမားထံမှာတော့ပြီးသင်ရမယ်။အကျဉ်းကြီးနဲ့လည်းသင်လို့ရတယ်အကျဉ်းကြီးနဲ့လည်းသင်လို့ရတယ်။ဘာဖြစ်လို့နှစ်နည်းသင်နေခိုင်းနေရလဲ။အကျဉ်းကြီးနဲ့သင်နေကြတာကသူကနားလည်ကြည့်တယ်အကျဉ်းလေးပြုံးနဲ့နားမလည်တဲ့ပုဂ္ဂိုလ်ကမရှိတတ်တဲ့ပုဂ္ဂိုလ်ကဘာလို့ရမလဲအကျဉ်းလေးနဲ့သင်ရတယ်။ဉာဏ်အထုတ်တဲ့စသင်နေဖို့မလိုပါဘူးနော်ဒီချိန်တုန်းကဒီလိုလေးကိုသာသနာတော်မှာရွတ်ရွတ်တက်တက်နဲ့မင်္ဂဝိနည်းဖြင့်အယုံလေးရောက်တဲ့အသည့်ပြဿနာတစ်ခုပေါ်ခဲ့ဘူးနော်ဒိဋ္ဌကမင်းသားဒုဋ္ဌထွားရတာဂရိကသုံးပုံထမ်းပြီးတော့ဒုဋ္ဌထွားတာမဟုတ်ပါဘူးဆိုပြီးတော့တရားဟောလိုက်တယ်ပုဂ္ဂိုလ်တုန်းကနော်ရတ္တံဂရိကမခန္နိလောပြတ္တနာတခုပေါ်ခဲ့သူဒီတော့ဒီနေရာမှာအထက်ကရာလေးရဲ့စဉ်းစားကတော့မိမိတို့ကခန္ဓာ၅ပါးရှိတော့မယ်ခန္ဓာ၅ပါးရှိတော့မယ်ဆိုလို့ရှိရင်ဥပါဒနဲ့ခန္ဓာ၅ပါးတို့မှာရူပခန္ဓာပဲဆိုကြလို့ရူပခန္ဓာကအတိတ်ကယုတ်28ပါးပြစ္ဆုတ်ကယုတ်28ပါးအနာကယုတ်28ပါးအိစ္ဆန္ဒယုတ်28ပါးအနန္တယုတ်28ပါးဗိဒ္ဓယုတ်28ပါးစသည်ဖြင့်တစ္ဆေတမျိုးတော့အချင်းချင်းဒီနည်းနဲ့ယုတ်28ပါးအစုအပေါင်းကိုရူပခန္ဓာခေါ်တော့အဲ့ဒီယောနိစ္စရှိပါကြတာဘာလဲမသိဘူးဒီယောနိစ္စရှိပါကိုသိအောင်ဘယ်လိုရှိရမလဲမသိဘူးဘယ်လိုဒီယောဂီပုဂ္ဂိုလ်ကဒီအတိတ်အနာကပြစ္ဆုတ်ပန်စတင်ဖြင့်တစ်ဆင့်တစ်မျိုးသာချင်းပြီးဒီနည်းနဲ့ဒီယောနိစ္စရှိပါကိုသိနိုင်မလဲမသိဘူးမိမိကမွေးတဲ့ကတပ်ပညာဉာဏ်ရလာတဲ့ပုဂ္ဂိုလ်ဖြစ်ခြင်းတော့ဒီသိခြင်းပြီးမှာပေါ့တို့တော့မွေးတဲ့ကတပ်ပညာဉာဏ်ရတဲ့ပုဂ္ဂိုလ်ဆိုတာဒီသာသနာတော်မှာသင်္ဆန်းရှိကောင်းလား မရှိကောင်းပါဘူးနော်ဒါကြောင့်မသိရင်တော့သိအောင်တော့ဆရာသမားထံမှာသင်ရမယ်ဒါကြောင့်ရှင်းကြမယ်နော်ဆရာသမားထံမှာသင်ရမယ်သင်တဲ့အချိန်ကမှပြိဝတ်တင်တာလေပတ်အောင်လုပ်အောင်ဘာလို့စပြန်ထားမယ်အလွတ်ရနိုင်ရမယ်ယုံနေတဲ့ခြေပါကဘာတွေဘာတွေဒါသင်ရမယ်ဒီတော့ဥစဉ်ပြောနေတာကဘိဒါသုံးဖို့အကုန်သင်ပြီးမှတရားအထောက်အမယ်ဒီလိုပြောနေတာမဟုတ်ပါဘူးဒီလိုသိရမယ်တရားကဒုက္ခသစ္စာတရားဒီဒုက္ခသစ္စာတရားအမြင်ရလေးတဲ့ယုံနေတဲ့ခြေပါကဘာရင်သိရမယ်သိရမယ်ဘယ်လိုရှိရမယ်သိရမယ်ဝိရဏကဘယ်နှမျိုးရှိတယ်သိရမယ်ဉာဏ်ကဘယ်နှမျိုးရှိတယ်သိရမယ်စိတ္တိသင်္ခါရတရားအလုံးစုံကိုရှိတယ်ဘာရင်လေးသိရမယ်သိရမယ်မသိလဲမသိဘူးမကြက်လဲမကြက်ဘူးမရလဲမရဘူးဒီပုဂ္ဂိုလ်ဘယ်လိုရှိရှိလို့ရနိုင်မလားမြတ်နိုင်ဘူးဟုတ်တယ်မလားအဲဒီတော့မိမိကျိုးပေါ်သုံးသပ်ရမယ်ပရမတ္ထအတ္တတွေကိုဟိုတိုင်းမှန်စွာသိအောင်လုပ်ရပါတယ်နော်ဘုရားမကြိုက်ကလာရမ်းနေဘယ်လိုကလဲရှင်ဂတိဘုရားဗြဟ္မကြီးကရဲရှင်အဋ္ဌကိမတိရံကနေပြီးတော့ဓိရမဟိတုပပဝါဆိုတဲ့ဂါထာလေးကြားလိုက်တယ်တော့တခါဖြစ်တယ်သူဘယ်မှာတော့ပြီးပြင်းနေလို့လဲဟောကျန်နားထောင်ကြည့်ပါနော်အရှင်သာရိပုတ္တရာကုရဏကအရှင်အဋ္ဌကိမထေရ်ထံကနေဤရမဟိတုပဗ္ဗဝတိတံဟိတုံတထဂတောအာဟာအဲ့ဒီလောက်ကလေးသင်လိုက်ခံကြားလိုက်ခံတဲ့သူကတောတပံတီးလာမိမိနားထောင်ကြည့်ပါတောတပံတီးလာနော်မဒီဝုဒိန်ကသူနဲ့တော့ပြီးပခုံးကြီးရှင်လိုက်တော့ဖြစ်ပါမလားမဖြစ်ဘူးဟုတ်တယ်မလားသူကဤရမလို့ပြောလိုက်တဲ့ဒီဤရမတွေကဘာရီဘာရီဆိုတာသူကတီးသေးတာမိမိကယေရမဆိုလို့ကြားလိုက်တဲ့အဲယေရမဟာဘာလဲတဲ့နားမလည်ဘူးနားလည်တဲ့ပုဂ္ဂိုလ်ပြောနေနားမလည်တဲ့ပုဂ္ဂိုလ်ပြောတော့ပခုံးညင်းသွင်းရှင်းလိုက်တော့ကတော့မဖြစ်နိုင်ဘူးအရှင်သာရိပုတ္တရာဘုရားမြတ်ကြီးကဆိုဘာဖြစ်လဲသူကနားလည်ရတယ်နားလည်အောင်တသိန်းချင်းနဲ့ငဘာတသိန်းပါရမီဖြစ်ထားတယ်သူတော်ကောင်းပါအနောမတ္တိမြတ်စွာဘုရားဆရာကလူတို့တက်တန်းအဖြစ်ရစ်တဲ့ကြည့်ရမယ်ဆိုရင်အရှင်တသိန်းကမှပွင့်ဆုံးဘောတော်မူခဲ့တယ်ဘုရားတို့ဗျာကြီးရဲ့သာသနာတော်မှာယုံကြည်ပြတရားပြတဲ့ရှင်တန်းထပ်ပြီးတော့တကယ်စွမ်းအားနဲ့အဲ့ကတော်ကဗောဓိဉာဏ်အတွက်သုတ္တပန်းထော်တော်မူခဲ့တဲ့သူတော်ကောင်းကြီးဖြစ်တယ်။လူတို့သက်သက်အနှစ်တသိန်းနာမှာပွင့်ထွန်းတော်မူခဲ့တဲ့ဗျာကြီးရဲ့သာသနာတော်မှာအဲ့ကတော်ကဗောဓိဉာဏ်ကိုညီတန်တောင့်တပြီးတော့သုတ္တပန်းထော်နေတဲ့ဒီသူတော်ကောင်းတဦးကဘာမှမလုပ်ဖက်နဲ့အနှစ်တသိန်းကိုအချင်းကုန်ခဲ့တယ်ဆိုတာသိနိုင်မှာမလား။ဖြစ်နိုင်ဘူးနော်။အရှင်တသိန်းကလည်းအတွက်မှာမိမိလွတ်လပ်တောင့်တနေတဲ့အက္ခတောကဘောဓိဉာဏ်ရရှိရဲ့အတွက်ပါရမီကောင်းတွေဖြည့်နေပါတယ်။ဘုရားတုံးကယတိဘုရားဖြစ်ပါတယ်။ဘုရားမတ္တိဖျားမပွင့်ရင်လည်းကကျူးတင်ပြီးတောထုတ်ပြီးတော့ယတိယဟန်အဖြစ်နဲ့ပါရမီဖြည့်တင်နေတဲ့ဘုရားကောင်းတွေဖြစ်ကြပါတယ်။ဆိုသူတော်ကောင်းတွေကဒီဘောဓိဉာဏ်ကြီးနဲ့လူကြီးနဲ့ဘာမှလည်းမလုပ်ခဲ့အိပ်စားပြီးနေတယ်ဆိုတဲ့ပုံစံမျိုးမဟုတ်ကြပါဘူး။တသိန်းချင်းနဲ့ကဘာတသိန်းကိုဖြတ်ကျော်ပြီးမှပါရမီတွေဖြည့်လာတဲ့သူတော်ကောင်းဖြစ်တော့မိမိကဘယ်နှသိန်းချီလောက်မှပါရမီဖြည့်တယ်လဲကိုယ့်ဟာကိုပြန်ပြီးကြည့်ဖို့တော့မကောင်းဘူးလားကောင်းပါလေနော်ဒါကြတော့ဒီနေရာမှာသူကအတ္တကရာကြီးတွေရဲ့အစည်းကံပေါ့နော်ဘုရားရှင်ရဲ့အစည်းကံဘာလို့ ਆ မလဲဝိဓဝိဓာရိနာသအာသရိယတန်တိကျဩဂဏိတဝါသင်္ခေပိနာသဝိဓာရိနာသအာသရိယတန်တိကျဩဂဏိတဝါအကျဉ်းဤအဖြစ်တော်၎င်းအကျဉ်းဤအဖြစ်တော်၎င်းဒီခန္ဓာ၅ပါးကိုတော့သင်ရမယ်ဒီသမုဒိယသစ္စာတရားကိုတော့သင်ရမယ်ဒီဒုက္ခသစ္စာတရားဒီသမုဒိယသစ္စာတရားတွေကိုတော့သင်ယူရပါတယ်နော်သင်ပြီးတဲ့အချိန်ကကြတော့မှဘာဖြစ်လဲဩဂဏိတဝါဝန်စာယပုဏ္ဏပုဏ္ဏပရိဝတ္တံတော်နှုတ်ကနေပြီးတော့အကျဉ်းဤအဖန်မှန်ထက်ခဲ့တတ်တာလေ့ကျင့်ပြီးတော့အလွတ်ရအောင်လေ့ကျင့်ရလေ့ကျင့်ပြီးတဲ့အခါကျတော့မှယောဂဝဆရောကမ္မံကရောတိထိုလက်ကျင့်တဲ့ယောဂဝဆရာပုဂ္ဂိုလ်ကဝိပဿနာဘာဝနာကမ္မထံစီးပြန်ခြင်းသို့မဟုတ်ဘာဝနာကမ္မထံစီးပြန်ခြင်းဆိုတဲ့လုပ်ငန်းခွင်ကိုပြုလုပ်ရပါတယ်။ဒီလိုဆိုရင်သင်္နာကရှစ်ဘာဝနာကိုကျိုးစားအထုတာကနောက်ဖြစ်ရတယ်။ဒီအထက်ကရဒါကအထက်ကရစကားပဲလက်မခံနိုင်ပါဘူးဒီလိုတော့ပြောလို့မရဘူးနော်။တလောတုန်းကလည်းတစ်ခါပြောခဲ့ပြီးနာဘူးထမှာပေါ့နော်။မြတ်စွာဘုရားပြိဋိဘံမဆံမီ၃လမြောက်ဒုရင်းလက်ပြည့်နော်အာယုသင်္ခါရလွတ်တော်မူတဲ့နေ့မှာဝေဒာလီပြီးပေါင်းခြင်းမှရှိတဲ့သံဃာတွေကို ကိုယ်တော်ကရတာလာလို့ခေါ်ဆိုအပ်တဲ့ရှင်မချွန်အထက်တက်တဲ့မဟုတ်တော့အထက်မှာရှိတဲ့ယက်တာဆောင်ပေါက်ထားတဲ့ဒီကောင်းကြီးအတွက်မှာဘုရားရှင်ကကြီးကြီးခေါ်လိုက်တယ်။ငံကအစီအစဉ်လုပ်နေပြီ။ဆိုအစီအစဉ်မှာဘုရားရှင်ကဗာမင်းရှိတယ်။ယေတိမယအဘိညာတိတိတတေဝတ္တုကဩဂိတောဝအာတဝိတ္တဗဗဝိတ္တဗဗုဟိသာတ္တဗ။ဒီကဝေစိတ္တယံတို့ယေတိမယအခြင်းတရားတို့ကိုမြေတိဓမ္မအရှင်တရားတော်ကိုမြတ်ငါဖျားသည့်အဘိညာထူးထောင်းခြင်းထိုတွင်ပြည့်မြည်ပြီး၍ဒေတိတဟောကြားပြတာဆုံးမှအပ်ပေ၏ဤဓမ္မတိရမိထိုတရားတော်ကိုဟောသင်္ချင်တော်သည်သင်္ချင်တော်မိတို့သည်တာတုကောင်းမှုယုတိသောဩဂိတဝါနတိယုကြကုန်၍အာတိဝိတ္တပ္ပိဝေအကုန်ဤဘဝိတ္တပ္ပောများအကုန်ဤဘူလီတ္တပ္ပဤဖံများစွာအလေးလာပြုအပ်ပေကုန်၏ရရှိကိုယ်တော်များကလည်းသိမို့မဟုတ်ဘူးလားဟောနေပါတယ်ငါဖျက်ဒုညဉ္စီထုတ်ထုတ်ပြီးပြီးတော့ဟောထားတဲ့တရားတွေရှိတယ်အဲ့ဒီတရားတွေကိုသင်္ခေတတို့သင်္ခေတမီးတို့တစ်ထည်ကောင်းမှုမျိုးနည်းစွာသင်ယူကြပါသင်ယူပြီးတဲ့အချိန်ကကြတော့မှပြီးဝဲကြပါပေါင်းများကြပါအာထုကြပါဒီပါများစွာအလေးလာပြီးကြပါဒီလိုတိုက်တွန်းထားတယ်နော်အဲ့ဒီလိုတိုက်တွန်းထားခြင်းကြောင့်မိမိတို့ကျိုးပါသုံးတယ်ရမယ်ဒီခန္ဓာ၅ပါးကိုတော့ဘာရင်းပါးရင်းစုတာကိုပထမသိအောင်တော့ဆရာတော်မှထမ်းချင်းကပြီးသင်ယူရမိမိရှုပါသုံးတရားနဲ့သမုဒ္ဒိသစ္စာအမိယနေတဲ့ကြောင့်ရောက်တဲ့မိစ္ဆာသမုပ္ပါဒဘောတရားကိုတော့ဘာရင်းပါးရင်းဘယ်လိုပဲဘယ်ပုံပဲသတိနာဆိုရှိပါမယ်ဆရာကြီးကတော့ဆရာသမားထံမှာပထမသိရောကျိုးတင်းစီတင်းယူရတဲ့လက်ကျင်လက်ကျင်ပြီးတဲ့အချိန်ခါကျတော့မှယောဂဝေသရောကာမံကရောတိဘာဝနာလုံငန်းခွင်းကိုအဲ့ဒီမှာကြားပြီးအလုပ်လုပ်ရတယ်။ဒါကြောင့်စိတ်ကအချင်းကျောက်သေးတယ်နော်။လုံငန်းခွင်းတစ်ခုလုပ်ခိုင်းရင်မယ်လို့ပြစ်လို့ရမယ်ဆိုတဲ့အစီအစဉ်ဒီဟာကာမအပြည့်စုံရှိပြီးသားဖြစ်ပါလေနော်ကာမရှိနေတဲ့ဒီစိတ်ကလေးတွေကိုမိမိတို့ကယုံကြည်စွာဥထင်ရပန်းစင်ပြီးအလတ်လောက်တာဖို့တာလူတွေနော်ဒီလေလိုပန္နတိတို့သိစေတို့ဏိရောဓံဏိရောဓံသစ္စာအိဋ္ဌံကန္တမနဘာမကသစ္စာအိဋ္ဌံကန္တမနဘာတိယောဘဝနိနေဝကာမံကြောတိကောင်းပြီဒီလိုဆိုရင်တော့နောက်သစ္စာနှစ်ပါးကြတော့ဘာလို့ရမလဲပန္နနောတမျိုးလောကဤကဲ့သို့သောအပြီးသောဒုက္ခသစ္စာတရားသမုဒ္ဒယသစ္စာတရားနှစ်ပါးတို့မှတစ်ပါးဖြစ်ကြကုန်သောဒွေလူသစ္စေတို့ဏိရောဓသစ္စာမေကသစ္စာဟုခေါ်ဆိုအပ်တဲ့သစ္စာတရားနှစ်ပါးတို့၌ဏိရောဓသစ္စာဏိရောဓသစ္စာတရားဒီကဝါဏိရောဓသစ္စာတရားကိုအိဋ္ဌံအလိုရှိရည်တန်တန်နှစ်လက်အယိမနပါစိနောကဒုက္ခစေတယိမကတိသံမကတိသံတရားကိုမကတိသံမကတိသံတရားဒီဝါမကတိသံတရားကိုအိဋ္ဌံအလိုရှိရည်တန်တန်နှစ်လက်အယိမနပါစိနောကဒုက္ခစေတယိဣတိအေဝဤသို့သောဝိနေဝဇာနာယချင်းဖြင့်သင်ဟင်ကမ္မံကမထံအထောမှုကိုကရောတိပြု၏နိရဒသစ္စာမကတိသံတရားနှစ်ပါးကြတယ်မသိရဘူးတော့မဟုတ်သိရဒါပေမဲ့လို့သူကတော့ဒါကလက်တဲ့ဒီတရားတွေကိုပေါ်မြအထောက်အပံ့ဖို့သူတို့ကတော့သဝနေနေဝကျမ်းနာယုံမျှဖြင့်တန်းဆင်းရင်သူတို့ကိုပေါ်မြရမယ်နော်ဒီလိုသစ္စာကအလို့ရှိရတဲ့တရားနှစ်သက်အပ်တဲ့တရားငြလို့အပ်တဲ့တရားမကသစ္စာဆိုတာကအလို့ရှိရတဲ့တရားနှစ်သက်အပ်တဲ့တရားငြလို့အပ်တဲ့တရားပဲလို့ဘုရားဆရာကြီးကပြီးတော်မူမြင်တော်မူကြတဲ့ဘုရားဆရာကြီးကအဲဒီရတော်ကောင်းဒီဓမ္မတစ်ချင်းစကားကျမ်းနာရခြင်းဖြင့်တန်းဆင်းသမထနှလုံးသွင်းရဆိုတဲ့လုပ်ငန်းရက်နေ့ကိုပြုလုပ်ရတယ်။နှလုံးသွင်းနေဆိုတာကလည်းဟောဒီသစ္စာတရားတွေကအလုံးနှစ်တဲ့မျက်လုံးအပ်တဲ့တရားတွေပဲတို့ရအောင်ကျူးစားရမယ်လို့ဒီလိုနှလုံးချဖို့တော့ဒါတော့ကျားနော်။ဒောယံကာမဂရဏသတ္တာရိသစ္စာတိဧကိနပတိဝိဒိနပတိဝိသတိဧကာဘိသမယေနအဘိသမေတိဒုက္ခံပရိညာပတိဝိဒိနပတိဝိသတိသမုဒယံဗဟာနာပတိဝေဒိနာနိရောဓံသစ္စေကိရိယာပတိဝေဒိနာမက္ခဘာဝနာပတိဝေဒိနာပတိဝိသတိအဲဒီလိုဘာဝနာလုံငန်းခွင်တစ်ခုတော့ပြုလုပ်ပြီးပြုလုပ်တဲ့အပိုင်းမှာနည်းနည်းလေးလာဘုထမအနေနဲ့အကျဉ်းချုပ်ပြီးအရင်ဆက်ပြောနော်ဒါတော့မိမိတို့ကဒုက္ခသစ္စာအမိရနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုတော့ပြီးအောင်ကျူခန်းရမယ်မမောရိယသစ္စာအမိရတဲ့သံဇောသပိစ္ဆာမှုကသဘောတရားတွေလည်းပြီးအောင်ကျူခန်းရမယ်အဲ့ဒီတော့ကျုပ်မနဲ့အပိုင်းမှာပရမမိမိရှုပွားရမယ်ဒီသစ္စာတရားနှစ်ပါးကိုဉာဏ်မှထမ်းမှသိရပါတယ်။လင်းယူမိတဲ့အချိန်ခါကျတော့ဒီတရားတွေကိုသိကြည့်နေခြင်းတမာတိတစ်ခုကိုသိတော့ရနော်။တမာတိဒီကိစံချင်းပြေလာတဲ့အချိန်ခါမှာဒီဒုက္ခသစ္စာတရားတွေကိုခွဲရမ်းချလိုက်တော့ခန္ဓာ၅ပါးခ ခန္ဓာ၅ပါးထဲမှာရူပခန္ဓာကယုတ်တရားဝေဒနာသညာသင်္ခါရဝိညာဉ်ခေါ်တဲ့နာမ်ခန္ဓာ၄ပါးကနံတရားပေါင်းလိုက်တော့ယုတ်နာ၅ပါးအဲဒီယုတ်နာ၅ပါးရှိတဲ့အ낵ကမိမိထူထောင်ထားတဲ့သမာဓိကအပ္ပနာသမာဓိအညီရနေတဲ့ဇန်သမာဓိတစ်ခုကိုဖြစ်ခဲ့တယ်ဒုယောဂဝသရပုဂ္ဂိုလ်ကနံကမ္မဋ္ဌာန်းကစနှလုံးသွင်းနေရတယ်ယုတ်ကမ္မဋ္ဌာန်းကစနှလုံးသွင်းနေရတယ်နှစ်ဖက်ရပါတယ်အဲဒီမိမိထူထောင်ထားတဲ့သမာဓိကဓာတ်ကမ္မဋ္ဌာန်းဖြင့်ထူထောင်ထားတဲ့သမာဓိမျိုးလိုပေါ့ဥပ္ပစရသမာဓိမျှတာဖြစ်ခဲ့မယ်ဆိုရင်တော့သောပုဂ္ဂိုလ်ကယုတ်ကမ္မဋ္ဌာန်းကစပြီးနှလုံးသွင်းရတယ်နော်အဲဒီလိုယုတ်ကမ္မဋ္ဌာန်းကနေစပြီးနှလုံးသွင်းမယ်ဆိုရင်ယုတ်ကမ္မဋ္ဌာန်းကိုနှလုံးသွင်းတဲ့နည်းစနစ်ကဓာတ်ကမ္မဋ္ဌာန်းအကျဉ်းကြီးဓာတ်ကမ္မဋ္ဌာန်းအကျဉ်းကြီးနှစ်မျိုးရှိတယ်မိမိတို့တက်နေတဲ့နည်းဖြင့်ဒီယောဂတရားတွေကိုစပြီးနှလုံးသွင်းတဲ့ဒီတော့ခန္ဓာအိမ်မှာယောဂမဏ္ဍကစနှလုံးသွင်းခန္ဓာအိမ်မှာဒီကုလုံးကိုပေါ့နော်သံဃောပြီးအလားကျအယောကျအယောကျအယောကျဉာဏ်ပြုတော့လက်ကလေးသိမ်းပြီးတော့ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်အဝါယောဓာတ်ဓာတ်လေးပဲမြင်အောင်ရှင်းပါမယ်ရှင်းလိုက်ခြင်းဒီဓာတ်လေးပါးကိုရှင်းတော့သမာဓိထောင်လိုက်တဲ့အချိန်ရှင်းရမယ်အကျဉ်းမဆက်ပြီးဓာတ်လေးပါးဆက်ရင်ရှင်းရမယ်အကျဉ်းမဆက်ပြီးဓာတ်လေးပါးဆက်ရင်ကလအပေါ်ကိုတွေ့တယ်လို့မတွေ့ခင်အကျဉ်းမအာကန္တခေါ်တဲ့အကြအပေါက်ကလေးတွေရှိလျက်လို့အာယုံဆက်ပြီးအာဂါဒကိုမြင်အောင်လေ့အောင်ကြည့်တဲ့ထိုးဆက်တဲ့ချိန်ရင်အမှုံလေးတွေရုပ်ကအမှုံလေးတွေတွေ့အဲ့ဒီအမှုံလေးတွေကိုဓာတ်ခွဲနိုင်တယ်တမုံတမုံမှာဒဝီအာဘောတိသောဝါယောတတိလေးပါးဆက်ပြီးသိသိအောင်မြင်မှုရခြင်းပြန်နေတဲ့ဥပါဒေတွေကိုဆက်တဲ့သိသိရယောဂရတွေကိုသိသိတဲ့လုံလောက်ပဲအောင်မြင်တဲ့အခါမှာနံပြတ်ကိုပြန်သိသိနိုင်တယ်နော်နံပြတ်ကိုသိသိတဲ့အပိုင်းမှာသမထယာနိကပုဂ္ဂိုလ်ကတော့နိုင်အင်္ဂါလို့ခေါ်ဆိုအပ်တဲ့ဥဒေဝိဇရာဒီဒီဒုက္ခဒီကြက်တဲ့အဲ့ဒီဉာဏ်ကငါးပါးကစတင်ကြည့်ရတယ်ဉာဏ်ဉာဏ်လေးတဲ့ပရိညာကသင်္ခါရအမိရတဲ့ဇာဏတံပြုတ်တဓမ္မလို့ခေါ်ဆိုအပ်တဲ့ဇာဏတရားတွေကကာမဝတ္တရဉာဏ်တရားတွေကဆက်လက်ပြီးသိကြည့်နေဆိုရင်တော့ဆိုဉာဏ်တရားတွေကိုသိကြည့်တဲ့စနစ်က၃နည်းရှိတယ်ဖန္တာကစသိကြည့်တဲ့နည်းစနစ်ကတစ်ခုဝေဒနာကစသိကြည့်တဲ့နည်းစနစ်ကတစ်ခုအတိအဝိညာဉ်ကစသိကြည့်တဲ့နည်းစနစ်ကတခုသုံးခုရှိအဲဒီသုံးခုမှာတက်ရှိတဲ့ရာဤတခုဖြင့်စပြီးသိသိနိုင်တယ်ဝေဒနာကစသိသိလဲဝေဒနာတခုတည်းရှိရတာမဟုတ်ဘူးရှင်မဲ့စိတ်ကလေးတွေစိတ်တက်ခဏတခုအတွင်းမှာကိုယ်ရှင်အောင်ရှိရဖန္ဓာကစသိသိလဲဖန္ဓာတခုတည်းရှိရတာတော့မဟုတ်ဘူးဖန္ဓာဥဆောင်နေတဲ့ရှင်မဲ့စိတ်ကလေးတန်တို့တရားတွေကောင်းမရှိရအလိမ့်စိတ်ကစရှိလဲအလိမ့်တခုတည်းရှိနေရတဲ့လုံလောက်ခြင်းတော့မဟုတ်ဘူးအလေးကြီးနဲ့ကျင့်တော့ပြီးဖြစ်ပေါ်တော့တဲ့ရှင်တို့ကနောက်ကြောင့်ဗျာဒီကိုပဲဆက်လက်ပြီးသင်ကြည့်ရတယ်။အဲဒီလိုသင်ကြည့်တဲ့အပိုင်းမှာအာရဏဒွါရလို့ခေါ်ဆိုအပ်တဲ့ဝိသုလို့ခေါ်တဲ့မြေမှာလမ်းကြောင့်အတိုင်းနံပြတို့ကရှင်တို့ဓမ္မတာရှိရှိကသောအာရဏဒွါရအလိုက်နံပြတွေကိုသင်ကြည့်ခြင်းဖြင့်အနာကုလရောရှင်ရှုပ်ထွေးခြင်းမရှိဘူးကောင်းတယ်လို့အထက်ကကြီးများကတင်းတင်းတင်းကျွတ်သိဆက်မှတ်ထားတယ်။အဲဒီသမချက်အတိုင်းအာရဏဒွါရအလိုက်နံပြမျိုးကိုဆက်လက်သိကြည့်ရတယ်။သကုဒ္ဒရဝိသီမရှိတဲ့စိတ်ကလေးတွေမနောဒ္ဒရဝိသီမရှိတဲ့စိတ်ကလေးတွေသောဒ္ဒရဝိသီမရှိတဲ့စိတ်ကလေးတွေအနံကိုဆက်လက်အာယုယူတဲ့မနောဒ္ဒရဝိသီမရှိတဲ့စိတ်ကလေးတွေဆက်လက်ဖြစ်နော်။အာရဏဒ္ဒရအလိုက်နံပြမျိုးကိုသိကြည့်ရတယ်။အဲဒီရုပ်တွေနံတွေသိကြည့်တဲ့လုံလောက်ခြင်းကအောင်မြင်လာတဲ့အခါနမရူပပရိသေသမြင်ရပြီ။ဒုနမရူပပရိသေသမြင်ရတဲ့ယောဂီဘောကောင်းကပြည့်စုံပရိသေသမြင်တဲ့ဆင့်တက်ပြီးကူရ။ဒီရုပ်တရားဒီနံပြတွေဒီဘယ်လိုအကြောင်းတရားတွေကြောင့်သင်္ခါရဖြစ်ပေါ်နေရပါသလဲဆိုပြီးတော့အကြောင်းတရားတွေကိုသိအောင်တစ်ဆင့်တည်းပြီးရှင်းပြရရှင်းပြလိုက်တဲ့သင်္ခါရမှာအတိတ်ကပြုစုပြုထောင်ထားတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်ပြုစုဘောမခန္ဓာငါးပါးဒုက္ခသစ္စာတရားတွေသင်္ခါရဖြစ်ပေါ်ပြုစုဘာမတဘာပြုစုပြုထောင်နေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်နောအနာကမှာဒုက္ခသစ္စာတရားခန္ဓာငါးပါးသင်္ခါရဖြစ်ပုံတွေကိုဝင်းဆက်ပြီးတော့အကြောင်းကျဆက်ပြီးတော့မြင်အောင်ရှုအပ်ပါတယ်ဒါပြိဿပရိသဉာဏ်ပိုင်းနဲ့အတိတ်မှလည်းအကြောင်းတရားနဲ့အကျိုးတရားပြိဿပန်းကြည့်လေအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်ဆက်လိုက်ရှုအပ်အဲဒီလိုပြိဿပရိသဉာဏ်ရလို့အောင်မြင်မှုရှိတဲ့ယောဂီတော်ကောင်းကအကြောင်းတရားနဲ့ကဒီရောက်နန္ဒီကိုဖြစ်ပြီးတဲ့တောင်ကောင်းနဲ့မြင်အောင်ကြည့်တဲ့အိဋ္ဌကလို့တွင်းင်းရှုအပ်တယ်ရှင်ချင်းကျင်းချင်းအနိစ္စသံသရာတဲ့ဘောတွေကိုညံ့တဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တွင်းင်းရှိရတယ်။မပြည့်စုံတဲ့အခြေအနေအခိုင်အမာဖြစ်တာအဖြစ်ဒီကအတ္တမဟုတ်တဲ့ဘောတွေကိုညံ့တဲ့မြင်အောင်ကြည့်ခြင်းအနတ္တလို့တွင်းင်းရှိရ။ဒါကနာမသနာဉာဏ်ပိုင်းနဲ့ဥဒ္ဒယပြဉာဏ်ပိုင်း။ဒုဉာဏ်ပိုင်းကိုရင့်ကျက်အောင်ကြိုးပမ်းနိုင်တဲ့အခါဒုယောဂီတော်ကောင်းကအဖြစ်ကိုမကြည့်တော့ပဲ ဆိုသင်္ခါရတရားတို့ရဲ့အပြစ်တည်းကိုတစ်ဖက်တည်းကြည့်ရင်အခါအဖြစ်ကိုမမြင်ပဲအပြစ်တည်းကူးထွက်ရင်ဆိုအပြစ်နေနဲ့ရောက်သွားတဲ့အခါဆိုသင်္ခါရတရားတွေရဲ့ဂုံဂုံပြောပြောပြက်ပြက်နေတဲ့သဘောကိုညံ့တဲ့မင်းအောင်ကြည့်ပြီးတော့အနိစ္စလည်းရှိပါကုန်းကုန်းပြောပြောပြက်ပြက်နေတဲ့အတွက်တောက်လာမယ်ကောင်းတဲ့အဲ့ဒီသဘောတွေကိုညံ့တဲ့မင်းအောင်ကြည့်ပြီးဒုက္ခလည်းရှိပါမပြင်းပြီးတဲ့အခြေအနေအတိုင်းမှာနှစ်တာရအဆင်ဒီလေအတ္တမဟုတ်တဲ့သဘောတွေကိုညံ့တဲ့မင်းအောင်ကြည့်ပြီးအနတ္တလို့ဒီနေရှိပါအဲဒီလိုရှိရတာကဝိပဿနာဉာဏ်ကညင့်ကျက်လာလို့ဝိပဿနာဉာဏ်၏အဆုံး၌မဉ္ဇဉ်ပေါ်ခဲ့တဲ့သို့မဉ္ဇဉ်ကအာလင်္ကတ္တအနိစ္စနိဗ္ဗာန်ကိုဆက်ပြီးအာယုံယူမယ်သို့အာလင်္ကတ္တအနိစ္စနိဗ္ဗာန်ကိုနအာယုံယူလိုက်တဲ့အခါအာလင်္ကတ္တအနိစ္စနိဗ္ဗာန်ကအာရမဏပိစီအတ္တိနဲ့ကျေကျေပြုတ်ပြီးကျေကျေပြုတ်ပြီးလိုက်တဲ့အခါမှာအာလင်္ကတ္တအနိစ္စနိဗ္ဗာန်၏အေဒအဂုအညီကိုရရှိတဲ့အရိယမေတ္တရကကြည့်ရတာအပူမီးတွေကိုငိမ့်တော့အောင်ရှင်းနေတယ်ရှင်းလိုက်တဲ့အထက်မှာဒီဇာလေးပါကိုမသိအောင်ဖုံးထားတဲ့မောဟနဲ့သွားသွားဒီမောဟကိုအရိယာမတရားကအကျုံးနဲ့ပယ်တတ်ပြီးပြီဆိုရင်ဒီအရိယာတော်ဘုရားဒီဇာလေးပါကိုသိပြီနော်အဲ့ဒီလိုပြီးတဲ့အပိုင်းလေးကိုကိုအထက်ကရာကဖွင့်တယ်နော်သောဧဝံကမ္မံတရံသောသတ္တရိဒုစ္စာနိဧကပတိဝေဒေကပတိဝိဇ္ဇတိဧကဘိတမယေနအဘိတမေတိဒုက္ခံပရိယပတိဝေဒေနပတိဝိသတိသမုဒိယပဟာနာပတိဝေဒေနနိရောဓံသစ္ဆိကိရိယာပတိဝေဒေနမေကဘာဝနာပတိဝေဒေနပတိဝိသတိဒီကားလေးနားလည်သိပြီလို့ခေါင်းကအခြေခံကနေစပြီးနည်းနည်းလေးရှင်းပြရမယ်နော်လောထုယောဂဝေသရယဟံတော်ဒီအေဝံဤတို့ကာမံဘာဝနာလုပ်ငန်းရပ်ကိုဂရန္တစိတ်ကြံကြောပေါ်ပေါ်များအထုံးလျက်ဝါကျင့်ကြံကြုံကိုယ်ပေါ်မြတ်အထုတ်ခဲ့ပြီရှိတော်သတ္တရိအိယသစ္စာသတ္တရိသစ္စာနိအိယသစ္စာတရား၄ပါးတို့ကိုဣတိနပရိဝေဒေနသဘာဝီသောထုတ်လို့ရသိတတ်သောအရိယမဉ္ဇဉ်ဖြင့်ပရိဝေဒတိထုတ်ပြီးရသိ၏တခုပါမဉ္ဇဉ်ဤအញ្ញာ